Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ26ရက်တောက်ကြနေ့ညဖက်9:00နာရီ10:00အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ19.25/30အပြင် VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ရိုက်ဖန်ယူနာဆက်နိုင်ပါတယ်။ကျမကတော့အနောင်လောက်ပါရှင်ဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ဓမ္မောင်သားမှာအဝေးမင်းနဲ့အတူဒီကနေ့သတင်းတွေကိုကြီးညာပေးမှာပါတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံမှုဖြစ်နိုင်တယ်လို့စစ်ကောင်စီကပြောလိုက်ပါတယ်ဒါပေမဲ့အကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အဖွဲ့တွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့လည်းဆိုပါတယ်ဒေါ်ဆန်းစုကြည်ပေါ်အာဂရီနဲ့ဆွဲဆိုထားတဲ့အမှုနှမှုကိုဒီကနေ့ဆက်လက်ဆက်ဆေးပါတယ်ဟာခါနီမှာတော့အင်အားပြင့်ကလေးတစ်ခုလုပ်သွားခဲ့ပါတယ်အခုလိုမြန်မာသတင်းတွေပြင်ဂျာပနီနိုင်ငံမှာအစိုးရအသစ်ဖွဲ့ဖို့သဘောတူသွားတဲ့သတင်းနဲ့အတူအခြားနိုင်ငံတကာသတင်းတွေကိုလည်းဒီကနေ့ကြားကြအောင်ပါပါ
။ကောင်းပါပြီရှင်။လာမယ့်နှစ်အတွင်းအခြေခံပညာသင်တဲ့ကာလသင်ကြားရေးကာလအခြေအနေဘယ်လိုရှိပါသလဲ
။ Grade 1နဲ့ Grade 3အထိတက်မြောက်မှုစစ်ဆေးခြင်းကိုတော့စာသင်ခန်းအတွင်းပုံမှန်စစ်ဆေးအကဲဖြတ်ခြင်းဖြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါကြောင့်စာသင်နှစ်ကာလဟာတွေ့ကြည့်ရင်6လခန့်သာကြာမှာဖြစ်ပါတယ်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါအပြင်မလေးရှားရောက်ပြီးပါလုတ်တာအလုံးအလုတ်ပါမယ်ရှောက်ဖို့တာဝန်ရှိသူတွေတိုက်တွန်းနေတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မှာတော့ကမ္ဘာပေါ်ကအကြီးမားဆုံးစိုက်ဘာတိုက်ခိုက်မှုနောက်ကွယ်မှာဘယ်သူရှိနေတယ်လဲဆိုတာကိုနားဆင်ရမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသုတဆုံးလည်းအမေရိကန်တခွင်နဲ့သိပ်ပန်တဲ့နေပညာပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
တိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့အဖွဲ့အစည်းတွေနဲ့တော့တွေ့ဆုံဆွေးနွေးရေးကိုပယ်ချခဲ့ပါတယ
်။အကြမ်းဖက်အဖြစ်ပြင်ညာခံထားတဲ့လူများနဲ့တွေ့ဆုံဆွေးနွေးရတာအကြောင်းမရှိဘူး။အကြမ်းဖက်အဖြစ်ပြင်ညာခြင်းကနေရောချသွားအောင်သူတို့လှုပ်ဆောင်မှုတွေပြပါမှာဖြစ်တယ်။ဒါမှကျွန်တော်တို့တွေ့ဆုံဆွေးနွေးသေးဆိုတာဖြစ်လာမှာဖြစ်တယ်။ရှင်ရင်ပြောရင်ဘယ်နိုင်ငံမှအကြမ်းဖက်သမားအဖြစ်ပြင်ညာတဲ့အဖွဲ့အစည်းနဲ့တွေ့ဆုံဆွေးနွေးရေးဆိုတာလုပ်ခဲ့တာမရှိဘူး။နောက်ထပ်ကျွန်တော်ထပ်ပြောမယ်။တွေ့ဆုံဆွေးနွေးရေးလမ်းကြောင်းဆိုတာက EAO လို့မျိုးပေါ်တမိုင်းကြောင်းအစဉ်အလာနဲ့ဖြစ်လာတဲ့လက်နက်ကိုင်များနဲ့တွေ့ဆုံဆွေးနွေးရေးဆိုတာဖြစ်နိုင်တယ်။လက်တလောဖြစ်ပေါ်နေတဲ့အဖွဲ့အစည်းပေါ်မှာအခွင့်ကောင်းယူပြီးလက်တလောဖြစ်ပေါ်နေတဲ့နေရာတွေမှာအခွင့်ကောင်းယူပြီးတော့ကြနိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးနေတဲ့သူများနဲ့ပြေဆုံးဆွေးနွေးစရာအကြောင်းမရှိဘူ
းဆရာတိုင်ပြီးနောက်ပိုင်းလက်နက်ကင်တော်လှန်နေကြတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF ရဲ့အများပြားပေါ်ပေါက်လာခဲ့သလိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကအင်အားသုံးနှိမ်နှင်းမှုတွေအပြန်အလှန်ချိန်ချောက်တိုက်ခိုက်မှုတွေကြားမှာပြည်သူလူထုအုပ်ချင်းရဲ့လုံခြုံရေးကိုအာဏာသိမ်းယူထားတဲ့စစ်ကောင်စီကအာမခံချက်မပေးနိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားခဲ့ပါတယ်ခနေ့သတင်းစာရှင်းလင်းပွဲမှာတော့NLD လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကိုနိုဝင်ဘာလ18ရက်နေ့ကဖမ်းဆီးပြီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရုပ်ပုံတွေနဲ့အကျယ်တဝင့်ပြောသွားပါတယ်။ရန်ကုန်မြို့တွင်ပြစ်ခတ်တပ်ဖြတ်မှုအများပြားကိုဦးဖြိုးစရာတော်ဦးဆောင်လုပ်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတာပါ။လက်ရှိမြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့သတင်းတော့တွေနဲ့ပတ်သက်လို့တော့ပြစ်မှုတစုံတရာကျူးလွန်တဲ့အတွက်ဖမ်းဆီးထားတဲ့သတင်းတော့တွေရှိပေမဲ့သတင်းတော့အလုပ်လုပ်တဲ့အတွက်ဆိုပြီးဖမ်းဆီးထားတာတော့မရှိတဲ့အကြောင်းပြစ်မှုတွေကိုပြန်လည်စစ်ဆေးပြီးပြန်လွတ်ပေးနိုင်အောင်လှုပ်ဆောင်နေတာတွေရှိတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ
်။ဒေါ်ဆန်းစုကြည်ပေါ်အကတိမှုဆဆွဲချက်တွေကလာရောက်တော့သင်တန်းကျောင်းမြေယာမှုအတွက်ပဲဒီနေ့စစ်ဆေးခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဆွဲထားတဲ့အကတိလိုက်စားမှု၄မှုထဲကလာရောက်တော့စိုက်ပျိုးသံမွေပညာသင်တန်းကျောင်းစီမံကိန်းမြေနေရာနှစ်ခုယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုအတွက်ပဲကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီမှုနှစ်ခုလုံးအတွက်နေပြည်တော်စီပင်သာရေးကော်မတီအမြဲတမ်းတွေ့ဝင်ဦးမျိုးအောင်ကတရားလူပြသက်သေအနေနဲ့ထွက်ဆိုခဲ့ပြီးဒေါ်စုရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြပါတယ်။လာရုံတော်စီမံကိန်းတွင်နေထိုင်မှုနှိမ်ဆလုပ်တယ်ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲထားတဲ့အာဂရိမှုနဲ့ဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အာဂရိမှုတို့ကိုတော့ဒီနေ့မှမစစ်ဆေးဖြစ်ခဲ့ပါဘူး။အာဂရိမှုတွေအတွက်နောက်တစ်ချိန်ရုံးချိန်ကိုဒီဇင်ဘာ3ရက်ရှေ့တောက်ကြနေကိုသတ်မှတ်ထားခဲ့ပြီးအဲ့ဒီနေ့မှာဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုတစ်ခုကိုလည်းစစ်ဆေးဖို့လုပ်မယ်လို့သိရပါဗါဒေါ်ဆန်းစုကြည်ဟာ ဥပ္ပယမသိစီကရွှေနဲ့ဒေါ်လာတွေလက်ခံရောက်ခဲ့တဲ့ဆိုပြီးဆွဲဆူထားတဲ့အဂရိမှုမှာစစ်ကောင်စီဘက်ကတင်းတဲ့တရားလူပြတပ်တွေနှုတ်ကိုဆင့်ခေါ်စစ်ဆေးပေးဖို့ရှိတယ်လို့တရားဝန်ကပြောထားပါတယ်။အဲ့ဒီမှုအတွက်ပဲဒေါ်စုရဲ့အင်ကူဒေါ်ဝဝေးသန်းကိုတရားလူပြတပ်တွေအနေနဲ့ထွက်ဆိုဖို့တရားဝန်ဘက်ကဆင့်ခေါ်မယ်လို့ပြီးခဲ့တဲ့ရုံးချိန်မှာပြောထားပေမဲ့လာမယ့်ပတ တ်144နဲ့တားမြစ်ထားတာကြောင့်ဂျာနာဘွယ်အသေးစိတ်တွေကိုတော့မေးမြန်းနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ
။အိန္ဒိယနယ်စပ်အနီးဟာခါမြို့နားမှာ 6.1 ဝန်းကျင်ပြင်းအားရှိတဲ့ငလျင်တရက်တောက်ချတဲ့ကလှုပ်သွားခဲ့တယ်လို့အမေရိကန်နိုင်ငံငလျင်လိမ့်လာရေးဌာနကဆိုပါတယ်။ဟာခါဒေသခံတဦးက VOA ခုလိုပြောကြားပါတယ
်။ဟာခါနားမှာကြွားကြွားရှိတယ်အဲ့ဒီလုံကျွေးရွာဆိုတာရှိတယ်အဲ့ဒီလုံကျွေးယောဖျားကြောင်အပေါ်ရဲမှုတွေပြတော့နည်းနည်းကြွားကြရလို့ရှိတယ်ခရေဖျားကြောင်ပဲအပြစ်စီရဟုတ်ကဲ့ပါဆိုတော့တော်တော်ကိုလုံးတယ်ဒီကျွန်တော်ဒီဟာခါမကျွန်တော်တည်တလို့မှာတော့တော်တော်အပြင်းဆုံးလို့ပဲကျွန်တော်ထင်တယ်ပေါ့နော်ဒီလိုမျိုးရှုံးတာတော့ခါမမကျွန်ကြတော့တော်ကိုစူးရင်ကြတယ်သူတို့ပြင်ပြီးအသက်ကြီးပိုင်းတော့တော်ကိုစူးရင်ကြတယ်ပေါ့နော
်12ကီလိုမီတာနက်ကလုခခဲ့တာဖြစ်တယ်လို့အိန္ဒိယငလျင်လိမ့်လာရေးဌာနကလည်းပြောပါတယ်။အိန္ဒိယနိုင်ငံကလကတာနဲ့ဘင်္ဂလားဒေ့ရှ်ကောင်မျိုးတွေအထိငလျင်လိုင်းရဲ့တုံ့ခံမှုရောက်ရှိသွားခဲ့ကြတယ်လို့မျက်မြင်သက်သေများကိုကိုးကားပြီးဥရောပနဲ့အရှေ့လယ်ပိုင်းငလျင်လိမ့်လာရေးဌာနရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားကြပါတယ်။ချင်းပြည်နယ်မှာရခိုင်ငလျင်လုခခဲ့တာအခါမှာတောင်ပြိုထားတွေရှိခဲ့ပေမဲ့လည်းအခုတချိန်ငလျင်မှာတော့လူကြီးနေပါတဲ့နေရာမှာဖြစ်ခဲ့တာမို့အန္တရာယ်နည်းခဲ့တယ်လို့ AP သတင်းကပြောပါတယ်။
ဂျာမနီနိုင်ငံမှာတော့ပါတီ3ခုကညပေါင်းအစိုးရဖွဲ့ဖို့သဘောတူလိုက်တာကြောင့်ရှေ့လာမှာအစိုးရသည်တက်လာတော့မှာပါအခုတပတ်ရှားတဲ့သဘောတူညီမှုနဲ့ဖွဲ့စည်းမဲ့အထက်ယာရူးကနေဆင်းတော်မဲ့ဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့ခရစ်စတန်ဒီမိုကရက်ပါတီမပါပဲကျန်တဲ့ပါတီ3ခုနဲ့သာဖွဲ့စည်းသွားမှာပါတီးခဲ့တဲ့စက်တင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကပ်ပြီးတော့အနိုင်ရခဲ့တဲ့ဆိုရှယ်ဒီမိုကရက်ပါတီဝင်တွေက Green Party နဲ့ Free Democrats Party တွေနဲ့အတူညပေါင်းအစိုးရကိုဦးဆောင်ဖို့သဘောတူခဲ့တာပါတချိန်ထဲမှာအရှိဥရောပအရှိချင်းနယ်စပ်တွေမှာရုရှားတပ်ဖွဲ့တွေတောင်းနဲ့ချီပြီးတပ်ဖြတ်နေရာချထားတာတွေကြောင့်ဝန်ကြီးချုပ်သစ်ထစ်လာမဲ့ Olaf Scholz ရဲ့အဆိုရသစ်ဟာဆက်ဆာချင်းမှာပဲနိုင်ငံခြားရေးမူဝါဒပိုင်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတာမှာဖြစ်ပါတယ်။ဝန်ကြီးချုပ်သစ်ထစ်လာမဲ့ Scholz ကတော့ဂျာမနီနိုင်ငံရဲ့လက်ရှိရှိထားပြီးသားမဟာမိတ်တွေကိုပို့ပြီးတော့အားကောင်းအောင်လုပ်ဆောင်သွားမယ်လို့မနေ့ဗုဒ္ဓနေ့ကပြောတဲ့မေကွန်းထဲမှာကတိပြုခဲ့ပါတယ်။ Scholz ကပြည်ထောင်နိုင်ငံရဲ့ချစ်ချည်ရင်းနှီးမှုအမေရိကန်နဲ့အကျိုးတူဆောင်ရွက်မှုအပြင်ကမ္ဘာတဝန်းမှာငြိမ်းချမ်းသာရာဝါပြောရေးတန်တိတန်ချလှုပ်ဆောင်နေတာတွေကနိုင်ငံခြားရေးမူဝါဒကိုအခြေခံတဲ့တောက်ထိုင်တွေဖြစ်တယ်လို့ဗားလင်းမြို့မှာပြောခဲ့ပါတယ်။တချိန်တည်းမှာရုရှားနိုင်ငံကယူကရိန်းနဲ့နယ်စပ်နာမှာတပ်ရင်းအား900နဲ့လက်နက်ပစ္စည်းတွေတပ်ဖြန့်ထားပြီးယူကရိန်းနိုင်ငံဒွန်ဘတ်ဒေသခွဲထွက်ရေးတပ်ဖွဲ့တွေကိုဆက်ထောက်ခံနေတာကြောင့်ဥရောပရှေ့ချိုင်ငြိမ်းချမ်းရေးအတွက်ပိုဆိုးရိမ်နေရပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်းငါးလင်းငါးတုံညလိုင်းဒိုမီတာ25ကီလိုဟတ်တစ်တစ်ရှခွန်တုံညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်တင်းငါးခွန်ငါးကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချတဲ့ညပိုင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်အမေရိကန်ကထိုင်ဝမ်ကိုထောက်ခံကြောင်းတီးပြုတ်လို့တဲ့ရွေးချယ်နဲ့တွားရောက်ကြတဲ့တရက်ကြာခီးစဉ်အတွင်းမှာအမေရိကန်ဥပဒေပြုတ်လွတ်တော်အမတ်9ယောက်ကထိုင်ဝမ်သမ္မတဆိုင်ယင်ဝမ်နဲ့ကနေ့တောက်ချာနေ့မှာတွေ့ဆုံခဲ့ကြပါတယ်။ထိုင်ဝမ်နဲ့တရုတ်ကြားတင်းမာမှုအကြီးမားဆုံးဖြစ်လာခဲ့ပြီးတဲ့နောက်အခုလိုခီးစဉ်ကဖြစ်ခဲ့တာပါ။အမတ်တွေကထိုင်ဝမ်ကိုကြာတာပရိနိညကရောက်ခဲ့ကြတယ်လို့ထိုင်ဝမ်အမေရိကန်အင်စတီကျူတအဖွဲ့ကပြောပါတယ်။ဒီအဖွဲ့ကအမေရိကန်တန်ယုံရဲ့အလုပ်တွေကိုလုပ်နေတဲ့အဖွဲ့ပါ။ဒီခီးစဉ်ကအမေရိကန်အမတ်တွေရဲ့တတိယမြောက်ခီးစဉ်လည်းဖြစ်ပါတယ်။စစ်မှုထမ်းဟောင်းများကိစ္စ၊စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးခဲ့ကြတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ကပြောပါတယ်။ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးသေးကြအောင်ကျွန်တော်တို့အတူတန်ဖိုးထားကြတဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်တန်ဖိုးတွေကိုစုပ်ကင်ထိုင်နိုင်ဖို့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရေးကိုထိုင်ဝမ်ကဆက်လက်မြှင့်တင်ကြပါမယ်လို့သမ္မတဆိုင်ကဆိုပါတယ်။နောက်လာမှာကျင်းပမယ့်ဒီမိုကရေစီထိပ်သီးကြီးလာခံတက်ရောက်ဖို့ထိုင်ဝမ်ကိုသမ္မတဘိုင်ဒန်အစိုးရကဖိတ်ကြားထားပါတယ
်။ဆူဒန်နိုင်ငံမှာတော့ရသားခေါင်းဆောင်အာနာပြန်ရဖို့အာနာသိန်းစစ်တပ်နဲ့သဘောတူခဲ့တာကိုမကျေနပ်သူတွေကဆန္ဒပြခဲ့ကြပါတယ်။ ဆူဒန်ဆီယနာသိမ်းပြီးတလားကြာမှာဆူဒန်ဝန်ကြီးချုပ်ကိုအာဏာပြန်လွှဲပြီးဖြစ်ပေမဲ့သိမ်းနဲ့ချီတဲ့ဆူဒန်ဆန္ဒပြသူတွေဟာစစ်ကောင်းဆောင်တွေကိုဆက်ဖိအားပေးတဲ့အနေနဲ့မြို့တော်ခါတုံးနဲ့တခြားမြို့ကြီးတွေမှာမနေ့ကဆန္ဒပြခဲ့ကြတာပါအခြေချုပ်ကြားခဲ့တဲ့ဝန်ကြီးချုပ်အဗ်ဒလာဟမ်ဒော့နေနဲ့တနင်္ဂနွေနေ့တုန်းကစစ်တပ်နဲ့သဘောတူလက်မှတ်ထိုးခဲ့တာကသစ္စာဖောက်တာအာဏာသိမ်းမှုကိုဖုံးကွယ်ပေးလိုက်တာလို့ထင်ရှားတဲ့နိုင်ငံရေးပါတီတွေနဲ့အားကောင်းတဲ့ဆန္ဒပြလို့ရှာမှုဘက်ကကန့်ကွက်ဆန္ဒပြခဲ့ကြတာပါအခုသဘောတူညီချက်အောင်မှဝန်ကြီးချုပ်ဟမ်ဒော့နေနဲ့2023ခုနှစ်အထိကြာမဲ့ကျွမ်းကျင်သူတွေပါတဲ့အသွင်ကူးပြောင်းရေးဆိုရကိုဦးဆောင်ရမှာဖြစ်ပေမဲ့စစ်တပ်နဲ့တော့အရင်အာဏာမသိမ်းခင်အတိုင်းအာဏာခွဲဝေအုပ်ချုပ်ရမှာပါဆန္ဒပြသူတွေကတော့မြို့တော်အဓိကလက်မှတ်ကြီးကိုပိတ်ပြီးအခုဖြစ်တာကပြည်သူဒေါ်လာရင်းဖြစ်တယ်စစ်တပ်ဘာတိုက်ပြန်သွားရမယ်လို့ကြေကျော်ကအရင်ဆန္ဒပြပွဲတဲ့အသက်ခံခဲ့ရသူတွေအတွက်တရားမျှတမှုရရေးတောင်းဆိုခဲ့ပါတယ်တကယ်တော့အခုသဘောတူချက်က2019ခုနှစ်ဆန္ဒပြပွဲကြီးပြီးအရင်အာဏာရှင်အိုမာအယ်ဘရှာပြုတ်ချခဲ့ပြီးတဲ့နောက်ရွေးကောက်ပွဲတွေမတိုင်ခင်အထိအာဏာခွဲဝေအုပ်ချုပ်ဖို့စစ်တပ်နဲ့ရဲသားတွေသဘောတူခဲ့တာပေါ့အခြေခံထားတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
နနိုင်ကန်ရေလက်ကြားကြရွှေပြောင်းနေထိုင်သူတွေသွာလာတာကိုကန့်တွယ်ဖို့ပြည်ထောင်နိုင်ငံရဲ့နောက်ဆုံးအဆုံးပြုချက်ကိုပြည်သက်နိုင်ငံကဒေါသတကြီးနဲ့တုံ့ပြန်လိုက်ပါတယ်ရွှေပြောင်းနေထိုင်ကြသူတွေရဲ့ပြဿနာကိုဆွေးနွေးမဲ့လာမယ့်ဥရောပအစည်းအဝေးကိုလာဖို့ပြည်ထောင်ဝန်ကြီးကိုမကြိုဆိုဘူးလို့ပြည်သက်ဆွေးရပြောရေးဆွေးကွင်းရှိသူကပြောကြလိုက်ပါတယ်ပြည်ထောင်ဝန်ကြီးချုပ်ကစကားကိုနှစ်ခွပြောတယ်လို့လည်းသူကစွပ်စွဲသွားပါတယ်ပြည်သက်ကနေပြည်ထောင်ကမ်းဘက်ကိုကူးသွားကြတဲ့ရွှေပြောင်းနေထိုင်သူအားလုံးပြင်သစ်ကပြန်ခေါ်ဖို့ပြည်ထောင်ဝန်ကြီးဘော်ရစ်ဂျွန်ဆန်ကတောင်းဆိုလိုက်တဲ့အတွက်ပြည်သစ်အစိုးရပြောရေးဆိုခွင့်ရှိသူဂဲဘရီယယ်အတယ်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ဗုဒ္ဓဦးထိုင်မှာလူ28ဦးအနည်းဆုံးရေနစ်သိမ်းဆုံးသွားပြီးတဲ့နောက်ပြဿနာကိုကယ်ထွက်နိုင်မယ့်အဆိုပြုချက်တွေကိုဘော်ရစ်ဂျွန်ဆန်ကပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်စီကိုအိပ်ဖွင့်ပေးစာရေးသားခဲ့တာပါ။အခုလိုသင်္ဘောနှင်းမြုပ်သိမ်းဆုံးသွားခဲ့တာဟာအင်္ဂလိပ်ရေလက်ကြားမှာအသေးအပြောက်ကြီးမားဆုံးဖြစ်ရဖြစ်ပါတယ်။ဒါပေမဲ့မြေထဲပင်နယ်မှာတော့ဒီလိုနှင်းပြုတ်သွားတာမျိုးကတွေ့ရတဲ့မရှိတာမဟုတ်ပဲဥရောပကိုရောက်အောင်ကြိုးစားကြရင်သိဆုံးသွားကြသူ1600ကျော်ရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောကြပါတယ်။2014ခုနှစ်ကလေးကတက်မယ်ဆိုလို့ရှိရင်လူပေါင်း2300ကျော်သိဆုံးခဲ့ကြပြီဖြစ်တယ်လို့ရွှေပြောင်းနေထိုင်သူများဆိုင်ရာအပြည့်ပြည့်ဆိုင်ရာအဖွဲ့ IOM ကပြောပါတယ်
။ကူးစက်မြန်လွန်းနိုင်တဲ့ကိုဗစ်မျိုးကွဲတဲ့တောင်အာဖရိကမှာတွေ့ခဲ့ပြီးကမ္ဘာမှာ stock share ဈေးတွေကျလေကြောင်းကတ်တမှုတွေပြန်ဖြစ်လာပါတယ် B11529 ခေါ်တောင်အာဖရိကမှာအခုစတွေ့ခဲ့တဲ့မျိုးကွဲတဲ့ကြောင့်ကူးစက်မှုအကြီးအကျယ်များလာတယ်လို့ကျန်းမာရေးဝန်ကြီးကပြောပြီးမှအဖြစ်များနေတဲ့ဥရောပရဲ့ stock share ဈေး 1.800 ကျပ်လုံးကျသွားပြီးကမ္ဘာရေနံဈေးလည်း $1.80 အောက်ရောက်သွားပါတော့တယ်ဒီအာဖရိကပိုမျိုးကွဲတဲ့ကာကွယ်ဆေးပါမတိုးနိုင်ချေရှိနေတာကြောင့်ယင်းနှိမ့်နယ်သူတွေရရုပ်တသက်ဖြစ်သွားတာအပြင်ဒီတိုင်အလားပိုင်းတွေလည်းအရေးပါဆုံးမျိုးကွဲလို့ဒါကိုယူဆလိုက်ပြီးတောင်အာဖရိကနဲ့ခီးသွလာမှုတွေချက်ချင်းကန့်သတ်လိုက်ပါပြီအလားတူဂျပန်ချက်သမရနိုင်ငံနဲ့အီတလီတို့ကလည်းတောင်အာဖရိကဒေသနဲ့ခီးသွလာမှုတွေကိုကန့်သတ်လိုက်ချိန်မှာဥရောပသမဂ္ဂကလည်းဒီအာဖရိကဒေသကလေကြောင်းခီးတွေကိုချက်ချင်းရပ်တန့်မှုဆွေးနွေးနေပြီလို့ဆိုပါတယ်ဒီတောင်အာဖရိကပုံမျိုးတစ်ခုဘွာဆွန်နာနဲ့ဟောင်ကောင်မှာလည်းထွေတာပြီးတောင်အာဖရိကလာတဲ့ခီးတွေတွေမှာရှာတွေ့ခဲ့တာကြောင့်ကမ္ဘာတခြားဒေသတွေမှာလည်းကူးစက်ထားနိုင်တယ်လို့ကြွမ်းကျင်သူတွေကဆိုနေပါတယ်ခင
်ဗျ။တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်သားနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမင်နာ burmese.voanews.com မှာနားဆင်နိုင်ပါတယ်။အခုတော့ပြည်တွင်းသတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးမှာပါ။2021-2022အခြေခံပညာသင်စာသင်နှစ်ကာလဟာ6လလောက်ပဲရှိမှဖြစ်ပြီးတော့အဲ့ဒီ6လတာကာလအတွင်းအတန်းလိုက်ဆမ်မေပွဲတွေကိုတကြံမတိုင်ခင်အပြည့်စစ်ဆေးတော့မှဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ကျောင်းအသက်ကျောင်းသားအရေးအတွက်ထက်အမှန်တကယ်တက်ရောက်နေတဲ့အရေးအတွက်ကပုံနေနေတာကိုလည်းဒီကနေ့ပြောသွားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်ရှင်။
2021-2022အခြေခံပညာစာသင်နှစ်အတွက်ကျောင်းအပ်ထားသူပေါင်းက48သိန်းကျော်ရှိပြီးတော့တက်ရောက်နေသူတွေကတော့33သိန်းသာရှိပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်စာသင်ကာလနဲ့လိုက်လျောညီထွေအောင်ကျောင်းသင်ခန်းစာတွေကိုဖြည့်လျော့ထားတဲ့သင်ရိုးနဲ့သင်ကြားပေးနေပြီးတော့အဲ့ဒီသင်ရိုးရဲ့60ရာခိုင်နှုန်းကိုကျောင်းမှာသင်မှာဖြစ်ပြီးကျန်တဲ့40ရာခိုင်နှုန်းကိုတော့ကျောင်းသားကိုယ်တိုင်လေ့ကျင့်ရမယ့်ပုံစံမျိုးနဲ့ပြောင်းလဲသင်ကြားသွားမှာဖြစ်ပါတယ်လို့ပြောပါရယ် အခြေခံပညာကျောင်းသားအလုံးအတွက်စာသင်ကာလ6လတာအတွင်းမှာစာမိုးဝဲတွေကိုအတန်းအလိုက်စစ်ဆေးသွားမဲ့ပုံစံနဲ့ပတ်သက်ပြီးတော့လဲဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကျောင်းသားများရဲ့တည်ယူမှုကြံ့မြောက်မှုရလတ်ကိုတိုင်းတာဖို့ကျောင်းတွင်စစ်ဆေးခြင်းအကဲပြခြင်းကိုပထမနှစ်ဝက်စစ်ဆေးခြင်းနဲ့နှစ်ဆုံးစစ်ဆေးခြင်းဆိုပြီးနှစ်ကြိမ်ဆောင်ရွက်တော့မှာဖြစ်ပါတယ်။ပထမနှစ်ဝက်စစ်ဆေးခြင်းကိုတော့2022ခုနှစ်ဇန်နဝါရီလပထမပတ်အတွင်းဆောင်ရွက်တော့မှာဖြစ်ပြီးအဲ့ဒီစစ်ဆေးခြင်းမှာနိုဝင်ဘာလမှဒီဇင်ဘာလအထိတင်ယူခဲ့တဲ့သင်ခန်းစာများပါဝင်မှာဖြစ်ပါတယ်။နှစ်ဆုံးစစ်ဆေးခြင်းကိုတော့မတ်လလောက်မှာစစ်ဆေးဖို့ဒီမန်းထားပြီးဇန်နဝါရီမှမတ်လအထိတင်ယူခဲ့တဲ့သင်ခန်းစာတွေစစ်ဆေးအကဲဖတ်တာဖြစ်ပါတယ်။တင်ယူဟောင်းဂရိတ်11တက္ကသိုလ်ဝင်ငယ်စာမွဲကိုဧပယ်လတကြံမတိုင်ခင်မှာစစ်ဆေးသွားမှာဖြစ်လို့ကျောင်းတွင်းစစ်အသားများရဲ့နောက်ဆုံးစစ်ဆေးခြင်းများသည်တက္ကသိုလ်ဝင်ငယ်စာမွဲမတိုင်ခင်မတ်လအတွင်စစ်ဆေးသွားမှာဖြစ်ပါတယ်။ဂရိတ်ဝါးနဲ့ဂရိတ်3အထိတက်မြောက်မှုစစ်ဆေးခြင်းကိုတော့စာသင်ခန်းအတွင်ပုံမှန်စစ်ဆေးအကဲဖြတ်ခြင်းဖြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါကြောင့်စာသင်နှစ်ကာလဟာတွေ့ကြည့်ရင်6လခန့်သာကြာမှာဖြစ်ပါတယ်
။တနိုင်ငံလုံးတိုင်းတာနဲ့အခြေခံပညာစာသင်ကျောင်းအားလုံးပြန်ဖွင့်နိုင်မှုကတော့ COVID-19 ရောဂါဖြစ်ပွားကူးစက်မှုပေါ်မှာမူတည်နေပါတယ်။ဒီကာယရောဂါအခြေအနေကြောင့်မြို့နယ်ပေါင်း46မြို့နယ်ကစာသင်ကျောင်းတွေကိုတော့အခုထိပိတ်ထားရတော့ဖြစ်ပါတယ်။အခုဖွင့်ထားတဲ့ကျောင်းတွေမှာတက်ရောက်နေတဲ့အသက်12နှစ်အထက်ရှိတဲ့ကျောင်းသူကျောင်းသားပေါင်း12သိန်းကျော်ကိုတော့ COVID-19 ကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့သိရပါဗျ။အစိမ့်မြင့်ပညာစာသင်ကျောင်းတွေကိုတော့2021ခုနှစ် January လထဲမှာပြန်ဖွင့်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းပြောပါဗျ။တနိုင်ငံလုံးတိုင်းတာနဲ့ COVID-19 ကာကွယ်ဆေးထိုးနှံပြီးစီးတာကနိုမာလာ20ရက်နေ့အထိစရင်အရဆိုရင်လူဦးရေက 15.3 သန်းရှိပါပြီ။အသက်18နှစ်အထက်ရှိတဲ့လူကြီးအားလုံးရဲ့ထက်ဝက်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးနှံပေးနိုင်မှုရည်မှန်းထားတယ်လို့ပြောပါရယ်။ဒါ့အပြင်ပြည်တွင်းမှာ COVID-19 ကာကွယ်ဆေးထုတ်နိုင်မှုစီစဉ်နေတယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါရယ်
။ COVID-19 ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေအတွက်လိုအပ်တဲ့ကာကွယ်ဆေးထပ်မံရရှိဖို့ရုရှားနိုင်ငံ၊တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံတို့နဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့စက်မှုဝန်ကြီးဌာနအနေနဲ့လည်းတရုတ်နိုင်ငံနဲ့သဘောတူညီချက်ရယူပြီးပြည်တွင်းမှာကာကွယ်ဆေးထုတ်လုပ်ဖို့စီစဉ်ဆောင်ရွက်နေရရှိပါတယ
်။အခုပြည်တွင်းမှာထိုးပေးနေတာကတော့တရုတ်၊အိန္ဒိယနဲ့ရုရှားနိုင်ငံထုတ်တဲ့ COVID-19 ကာကွယ်ဆေးတွေဖြစ်ပါတယ်။ပြည်တွင်းမှာ COVID ဖြစ်ပွားကူးစက်နှုန်းလျော့နေလာတာနဲ့အညီခီးသွွားလုပ်ငန်း၊နေဆက်ကုန်သွယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ကိုစစ်ကောင်စီအနေနဲ့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်ရှင်။
မဆုမမရှင်အခုတော့မလေးရှားရောက်ပြည်ပအလုတ်သမားအလုံးအလုတ်ပါမဲရှောက်ဖို့တိုက်တွန်းတဲ့သတင်းဖက်ဆက်ရအောင်ပါ။တရားဝင်ထောက်ထားမရှိတဲ့ပြည်ပလုတ်သားတွေအလုံးအလုတ်လုတ်ခွင့်ပါမဲရှောက်ထားကြဖို့မလေးရှားအစိုးရကတိုက်တွန်းလိုက်ပါတယ်။ဒီပါမဲကိုဒီဇင်ဘာ31ရက်အထိပဲနောက်ဆုံးထားလက်ခံမှာဖြစ်ပြီးတော့နောက်ထပ်တက်တန်းချက်ပြီးတော့တိုးပေးမှာမဟုတ်ဘူးလို့မလေးရှားလူဝင်မှုကြီးကြပ်ရေးအကြီးအကဲကဒီရက်ပိုင်းထဲမှာပဲသတိပေးထားပါတယ်။မလေးရှားရောက်မြန်မာနိုင်ငံသားတွေကြားမှာလဲတက်တန်းကုန်ပါမစ်တွေကိုအ мян ဆုံးပြန်လျှောက်ကြဖို့အချင်းချင်းအတိပေးတိုက်တွန်းနေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကတင်ပြထားပါတယ်ရှင်
။ခရီးသွားလာရေးအစီအစဉ်တွေပြည်ပလုံသားလက်ခံရေးအစီအစဉ်တွေရေးဆွဲနေတဲ့မလေးရှားအစိုးရဟာ Vaccinated Travel Lane VTL ဆိုတဲ့ခရီးသွားကန့်သက်ချက်ဖြေလျှော့တဲ့အစီအစဉ်ကိုစတင်ဖို့အဆင့်သစ်ဖြစ်နေကြောင်းနိုဝင်ဘာလ22ရက်နေ့မှာကြေညာထားပါတယ်။ဒီကြေညာချက်နဲ့အတူယာယီအလုပ်လုပ်ခွင့်ပါမစ်တက်တန်းလွန်သွားတဲ့တရားဝင်အထောက်အထားမရှိတဲ့နိုင်ငံသားတွေအနေနဲ့ဒီဇင်ဘာလ31ရက်နောက်ဆုံးထားပြီးရှောက်ထားကြဖို့မလေးရှားအစိုးရကထပ်ပြီးတိုက်တွန်းလိုက်တာပါ။ဒီရက်ပိုင်းထဲမှာလည်းတရားမဝင်နေထိုင်အလုပ်လုပ်နေသူတွေရှိတယ်လို့ယူဆရတဲ့စက်ရုံတွေကိုမလေးရှားရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေတာတွေရှိနေကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့နှလုံးလားပရာဟိတအဖွဲ့ရဲ့တာဝန်ခံကိုသက်ကပြောပါရယ်။
ကျွန်တော်ပိုင်းဒီကိုပြန်နေလို့ပြန်မမပြန်ရင်ဆိုရင်ပါမင်းလို့တတိချီပါတော့လည်းကောင်း၄၀၄၀နဲ့ပါမင်းလို့ဖို့တို့ဒီပေးထားလိုက်တာနောက်ဆက်နောက်ပိုင်းမှာမလုပ်တဲ့လူဟိုအော်ဘရာချီတွေတာချီတန်တွေထားမယ်လို့တို့ကြေညာထားလိုက်တာအခုပြန်နေလို့လည်းတာချီပြန်နေကြတာပဲလုပ်နေတဲ့အချိန်မှာတော့လက်ချေခွတ်ချက်ကိုကြပါတော့စိတ်လုံးနေဆိုင်နေအော်ဘရာချီတော့ဝင်နေကြတယ်တို့လက်ရှိခံနေပ
ါမလေးရှားအစိုးရဟာကိုဗစ်ကပ်ရောဂါကြောင့်နှစ်နှစ်လောက်တုံဆိုင်နေတဲ့သူ့ရဲ့စီးပွားရေးကိုပြန်နိုးထအောင်လုပ်ဖို့အရှိန်ယူနေပါတယ်ကိုဗစ်ကြောင့်လုံသားရှားပါတဲ့ပြဿနာကိုကြုံနေရပေမဲ့လည်းတရားဝင်လုံသားတွေကိုပဲမလေးရှားအစိုးရကလက်ခံထားခြင်းပြီးဒီနှစ်ကုန်ရှင်းနှစ်ဆန်းမှာလည်းထူးခြားမှုတွေရှိလာနိုင်တယ်လို့ကိုသက်ကပြောပါဗျ။ကျွန်တ
ော်ကတော့ဒီလပိုင်းထဲမှာတော့ထူးခြားမှုတွေရှိနေတယ်။ဟိုရေတိုးနေတဲ့တိုးမယ်မတိုးနေတဲ့သလိုပြင်နေနေမှာပေါ့နော်။ပြင်တဲ့လူတွေရေးတဲ့နယ်စနားပိုင်းတွေကိတိုးတော့ပေးထားတယ်။အခုမှနေကပ်မှာတော့ပြင်တဲ့လူတွေရောပါပြင်လို့မယ်ဒီကောဟိုတည်နေရတယ်လူတွေတော့များပါဗျ။
ဇွန်လ 1 လထဲမှာလေးရှားနိုင်ငံတကာလေဆိပ်ကတဆင့်နေရက်ကိုပြန်ဖို့ခံရသူအထောက်ထားမဲ့နိုင်ငံသားသား 8,000 ကျော်လောက်ရှိတယ်လို့မလေးရှားသတင်းဌာနတချို့ကရေးပါတယ်အလုပ်ကိုင်အတိအကျမရှိသေးတဲ့မြန်မာနိုင်ငံသားတချို့ကတော့ပါမစ်ထပ်မလျှောက်ဖဲနေရက်ပြန်ခဲ့ကြပါတယ်အခုလက်ရှိမလေးရှားမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုပဲယာယီအလုပ်လုပ်ခွင့်ပါမစ်မရှိတဲ့သူအများအပြားရှိနေပါတယ်ဒါကြောင့်မလေးရှားအစိုးရကဒီဇင်ဘာလ 31ရက်နောက်ပိုင်းမှာထပ်ပြီးတက်တန်းတိုးပေးနိုင်တယ်လို့မလေးရှားနိုင်ငံပီနန်မြို့မှာရှိတဲ့
ဒါနာကုတလပရာဟိတာအဖွဲ့ကကိုနိုင်လင်းကပြောပါတယ်အထူးအကြောင်းကြောက်ပေါ့နော်ဒီမှတ်ပုံတွေမရှိတဲ့လူတွေကြတော့တန်ရုံမှာပတ်ပတ်ဆောင်ထုတ်လို့ရတယ်အဲ့ဒါလည်းအထက်ထက်များကြီးသူထုတ်ကြရမယ်မှတ်ပုံတွေမှာဒီမှာရှိတယ်မှတ်ပုံတွေအဖြစ်လျှောက်သမားတွေကြတော့မှတ်ပုံတွေမူရင်းလို့ရပြမူရင်းကမှာဒီမှာကျန်ခဲ့တာလည်းအကြောင်းကြောက်ပေါ့ဗျာဒီလိုခက်ခဲတယ်ရှိတယ်မလေးရှားနိုင်ငံဟာ
ဆယ်လအတွင်းမှာအထောက်ထားမရှိဘဲနေထိုင်သူ900ကျော်ကိုသူတို့ရဲ့မူရင်းနိုင်ငံတွေစီပြန်ပို့ပေးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနရဲ့အကြီးအကဲကမကြသေးခင်ကပြောခဲ့တာပါ။ဒီပါလုံသားလက်ခံရေးမလေးရှားအစိုးရကအစီအစဉ်အစ်တွေချမှတ်တာမှာသတ်မှတ်ချက်တချို့ကိုဖြေလျှော့ပေးတာတွေလည်းဒီရက်ပိုင်းမှာလုပ်နေပါတယ်။တခုကတော့ပြည်ပလုံသားတွေရဲ့အလုပ်လုပ်ခွင့်အသက်ကိုအသက်18နှစ်ကနေ45နှစ်အထိပဲအရင်ကသတ်မှတ်ထားပေမဲ့အခုကတော့49နှစ်အထိတိုးပေးလိုက်ပါတယ်ခင်ဗျာ
။ကိုငိမ့်ကြပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်အစိုးရရဲ့အာဘော်ကိုထုတ်လွှင့်ပေးလိုက်ပါတယ်။နောက်တော့တာဆင်ပါရှင
်။တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကခရစ်ယာန်ဘုရားကျောင်းတွေနဲ့လူနေအိမ်တွေအပါအဝင်ရွာလုံးကျွတ်မိရှူတာတွေလုပ်ခဲ့ပါတယ်မြန်မာစစ်တပ်ကပြည်သူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရက်ဆက်စွာနှိပ်ကွပ်တာတွေနေမြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့အကြမ်းဖက်နှိမ်နင်းတာတွေဆက်လက်အရှိန်မြှင့်လှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မကင်းဖြစ်ရပါတယ်မြန်မာစစ်တပ်ကပြည်သူတွေရဲ့နေအိမ်တွေနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေပါမကျန်းနှိပ်ကွပ်နေတဲ့ရက်ဆက်တဲ့လုပ်ရမျိုးကိုအပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောပါတယ်ဒီလိုလောက်ရတဲ့ဟာစစ်အစိုးရပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုလုံးဝခရုမစိုက်ဘူးအလေးမထားဘူးဆိုတာကိုပြသလိုက်တာပါပဲလို့ဆိုပါတယ်မြန်မာစစ်တပ်ကိုလက်နက်မယောင်းချရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်မဖြစ်ပွားအောင်ကာကွယ်နိုင်ဖို့မြန်မာစစ်တပ်အနေနဲ့တာဝန်ခံဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့ Mr. Ned Price ကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ကဒီမိုကရေစီနိလန်းတကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းဖယ်ရှားခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ခေါင်းဆောင်တွေကိုဒီနေ့အထိထိမ့်သိမ်းထားဆဲဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးစစ်တပ်ကအာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနဲ့နှိမ်နှင်းကြတာမှာ1200ကျော်သေဆုံးပြီးအစိုးရအရာရှိတွေတက်ကြွလှုပ်ရှားသူတွေတဲ့ရင်တောက်တင်နဲ့နိုင်ငံသားတွေအပါအဝင်900ကျော်ဖမ်းဆီးခဲ့ပါတယ်။မြန်မာစစ်တပ်ကနိုင်ငံရဲ့ဒေသတော်တော်များများမှာထိုးစစ်ဆင်တာတွေအရှိန်မြှင့်လှုပ်ဆောင်နေတာကြောင့်ဒေသခံတွေအမြောက်အများအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးကိုဗစ်ရောဂါအန္တရာယ်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေကြပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံရဲ့ဒေသတချို့မှာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစစ်ရေးထိုးစစ်ဆင်တာတွေတိုးလုံနေတာကြောင့်စိုးရိမ်မိတယ်လို့Mr. Ned Price ကအလေးအနက်ပြောဆိုလိုက်ပါတယ်အကြမ်းဖက်နှိမ်နင်းတာတွေကိုချက်ချင်းရတန်းရက်ဖို့နဲ့မတရားဖန်ဆီးထားသူတွေအလုံးပြန်လွှတ်ပေးပြီးအလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထိန်းသိမ်းဖို့ Mr. Ned Price ကတောင်းဆိုလိုက်ပါတယ်စစ်တပ်ကမြန်မာပြည်သူတွေကိုရက်ဆက်ကြမ်းကြုတ်စွာနှိပ်ကွပ်မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိလာအောင် American ပြည်ထောင်စုကဆက်လက်တိုက်တွန်းသွားမှာဖြစ်ကြောင်းမြမအချက်အတဲကိုငြိမ်းချမ်းစွာအပြေရှာရေးမြမနိုင်ငံဒီမိုကရေစီလမ်းမှန်ပေါ်ပြန်လည်ထိမ့်သိမ့်နိုင်ရေးအတွက်ကြိုးပမ်းနေကြသူအားလုံးအပါအဝင်မြမပြည်သူတွေကိုဆက်လက်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Ned Price ကပြောဆိုလိုက်ကြောင်းပါခင်ဗျာတိုက်ပွဲတွေနဲ့ရင်ဆိုင
်အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်ရာဖြစ်ပြီးတော့ VOA မြန်မာပိုင်းရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play Store မှာ Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play Store မှာ Burmese app ကို download လုပ်ရယူနိုင်ပါတယ် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ခုနနိုင်ငံကသတင်းဆောင်ပါတပုတ်ကိုထုတ်လွှင့်ပေးချင်ပါတယ်။ကဘာပေါ်မှာအကြီးအမားဆုံးစိုက်ဘာတိုက်ခိုက်မှုတွေထက်ကတခုရဲ့နောက်ကွယ်မှာတရုတ်နိုင်ငံရှိနေပြီးတော့အဖွဲ့အစည်းတွေစီကအီးမေးလ်တွေနဲ့အချက်အလက်တွေကိုတိတ်တဆိတ်ခိုးယူနေတယ်လို့အမေရိကန်နဲ့တခြားနိုင်ငံအစိုးရတွေကပြောပါတယ်။မဟာဗျူဟာကျတဲ့ပြစ်မှတ်တွေအပေါ်တရုတ်နိုင်ငံကစီမံတဲ့တိုက်ခိုက်မှုတွေဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာတိုးလာနေတယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်။မီရှယ်ကွင်းသတင်းပေးပို့ထားတာကိုတော့ကိုရနိုင်ကပြောပြထားပါတယ်ရှင်
။အစိုးရတွေကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအပါအဝင်အဖွဲ့အစည်းတွေရဲ့အင်တာနက်ခွင့်ရတွေမှာပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေကိုအမြဲတမ်းစောင့်ကြည့်နေတဲ့ Volexity Cyber လုံခြုံရေးကုမ္ပဏီဟာပြီးခဲ့တဲ့ January လကတော့အင်တာနက်ပေါ်မှာပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေကိုခြေအားခံတွေးရှိခဲ့ပါတယ်
။ We're looking at what was, you know, large byte transfer basically
large byte transfer ကဖိုင်စာတွေလွှဲပြောင်းတာတွေကိုကြည့်တာဖြစ်ပြီးအဲဒီမှာကျွန်တော်တို့ဝန်ဆောင်မှုပေးနေတဲ့အဖွဲ့အစည်းတစ်ခုကအချက်အလက်တွေပျောက်သွားပါတယ်။ကျွန်တော်တို့လည်းစက်သိမ်းထားသွားပြီးအဲဒီကနေစပြီးတော့သတိပြုမိသွားတာပါ။
အဲ့လိုတွေ့ရှိလိုက်တာဟာ Microsoft Exchange မှာဘာမှမသိတဲ့ပြောကွက်ကိုခိုးကြောင်ခိုးဝက်လုပ်တဲ့လုပ်ရက်အဖြစ်ပေါ်သွားခဲ့ပါတယ်။ Microsoft Exchange ဆိုတာကတော့စီးပွားရေးလုပ်ငန်းတွေအစိုးရတွေနဲ့တခြားအဖွဲ့အစည်းတွေကအသုံးပြုနေတဲ့ email server ဖြစ်ပြီးတော့အသုံးပြုသူအတော်များများရှိပြီး hacker တွေဟာအဲ့ဒီက email တွေကိုခိုးယူတာဖြစ်ပါတယ်။ American သမ္မတ Joe Biden အစိုးရနဲ့တခြားမဟာမိတ်တွေကတော့ကနဦး cyber internet ခိုးယူချိုးဖောက်မှုတွေဟာတရုတ်အစိုးရရဲ့ကြောတောက်နောက်ခံပေးမှုနဲ့လုပ်တဲ့ cyber တိုက်ခိုက်မှုဖြစ်တယ်လို့ပြောပါရယ် Microsoft ကုမ္ပဏီတိုက်ခိုက်ခံရမှုဟာသူတို့နဲ့ဘလို့မှပတ်သက်ဆက်နွယ်ခြင်းမရှိဘူးလို့တရုတ်နိုင်ငံဘက်ကတော့ညှင်းဆိုပါရယ်တရုတ်စိုးရပိုင်း Global Time သတင်းစာဆောင်းပါးမှာတော့ American ဟာတရုတ်နိုင်ငံကို cyber တိုက်ခိုက်မှုတွေလှုပ်ဆောင်နေတယ်လို့ပြစ်တင်ထားပါရယ် Microsoft Exchange ကိုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့အစောပိုင်းတွေ့ရှိတဲ့သဲလွန်စားတွေကတော့တရုတ်နိုင်ငံဆိုတာကိုညွန်ပြနေတယ်လို့ Steven Adair ကပြောပါတယ
် So you know kind of like a pure cyber espionage play to where the goal is to get information
ဒီတဲ့အတိုင်းပဲ cyber တရှိလုံးမှုရဲ့အဓိကရည်မှန်းချက်ကသတင်းချက်လက်တွေ email တွေရဖို့ပါသူတို့အတိအကျဘာလုပ်ကြနေလဲသူတို့ဒါနဲ့ဘာလုပ်ကြလဲဆိုတာကကျွန်တော်တို့မသိပါဘူးကျွန်တော်တို့ခံမှန်းလို့ပဲရနိုင်ပါတယ်ဒါပေမဲ့လည်းအကြီးအကျယ်ပြမှတ်ထားလုပ်တဲ့စီမံကိန်းတွေကိုတော့တေချာစောင့်ကြည့်ထောက်လန်းနေပါတယ်
အမေရိကန်မှာဖြစ်ခဲ့တဲ့အကြီးမားဆုံးစိုက်ဘာတိုက်ခိုက်မှုတချို့ဟာရုရှားနိုင်ငံကဟက်ကာတွေရဲ့လက်ချက်လို့ဆိုပေမဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတော့တရုတ်ဆိုရဟာအာရှပါဝင်ကမ္ဘာတဝန်းကနိုင်ငံတွေကိုပြစ်မှတ်ထားပြီးတော့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအရာတန်ဖိုးရှိတဲ့သတင်းတွေကိုရဖို့အတွက်စိုက်ဘာတိုက်ခိုက်မှုတွေကိုပိုလုပ်ဖို့ညွှန်ကြားနေတယ်လို့စိုက်ဘာလုံခြုံရေးကုမ္ပဏီတွေကပြောပါတယ်။မကြာသေးခင်ကအွန်လိုင်းကနေပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကျိုးသမားရှီကျင်းဖင်တို့ဟာနိုင်ငံခြားစိုက်ဘာပဋိပက္ခတွေရှင်းချဖို့အတွက်ကိုဆွေးနွေးခဲ့ကြပါတယ
် I think what you're seeing now is this realization that actually
ရှင်းတော့ခုတွေ့နေရတာကဒီတရုတ်နိုင်ငံရဲ့စိုက်ဘာတရုတ်လုပ်ဖို့ချိုးပန်းမှုဟာဘယ်တော့မှပျောက်ကွယ်မသွားပဲတကယ့်လက်တွေ့မှာတော့ဒါအနည်းပညာအရသိသိတတ်တာပိုးပြီးတော့အဆင့်မြင့်လာခဲ့တာပ
ါ Microsoft Exchange ကိုတိုက်ခိုက်မှုအတွေ့ကုမ္ပဏီဘက်ကဒီဟာကွက်ကိုမပြုတ်ပြနိုင်ခင်မှာပဲဒီဟာကွက်ရှိနေတယ်ဆိုတာသတင်းထွက်သွားခဲ့ပါတယ်။ကမ္ဘာတော်မှာရှိတဲ့ hacker အဖွဲ့တွေကလည်းဒီ hardware ကိုအသုံးချနိုင်ခဲ့ပြီးတော့ cyber တိုက်ခိုက်မှုတွေကိုအကြီးအကျယ်လက်လွတ်စွဲလုပ်ခဲ့ပါတယ်
။ We got organizations from all around the world ranging from, you know, big defense contractors
and government agencies. ဆက်လက်ထုတ်တဲ့ကုမ္ပဏီကြီးတွေကနေစူရထနာတွေ၊လုပ်ငန်းအသေးလေးတွေအထိကမ္ဘာတော်ကကအဖွဲ့အစည်းအသီးသီးရှိပါတယ်။ကျွန်တော်ကတော့ဒါကိုသမိုင်းတစ်လျှောက်အစိုးရဆုံးဒါမှမဟုတ်အကောင်ဆုံး cyber တိုက်ခိုက်မှုတွေကတစ်ခုလို့သတ်မှတ်ပါတယ်။
သမ္မတဘိုင်ဒန်ကတော့စိုက်ဘာလုံခြုံရေးအတွက်1ဘီလီယံနီးပါးလောက်အသုံးစရိတ်အပါအဝင်ပါတီနေရာလုံးကထောက်ခံတဲ့ဥပဒေချမ်းကိုဥပဒေအဖြစ်နဲ့မကြာသေးခင်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
။ကမ္ဘာတဝိုင်းရင်ဆိုင်နေရတဲ့စိုက်ဘာတိုက်ခိုက်မှုတွေအကြောင်းကိုရတိုင်းကတင်ပြသွားတာပါရှင်။မကြာခင်ထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။ အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် view American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာလ26ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုကြားမှာပါအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်ကဘာတဝန်းကလူမှုအတိုင်းအဝန်းအသီးသီးမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်လို့အခက်အခဲတွေကြားမကြောက်မရွံ့ရှေ့ထွက်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုနှစ်စဉ်ချင်းမြင့်တဲ့ Dad von Fristenberg DVF စုကိုဒီနေ့ချင်းမြင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်ရေးတက်ကြွလှုပ်ရှားသူမဝဝင်းနုလည်းပါပါတယ်အမျိုးသမီးတွေကိုတီးတန့်ပေးအပ်တဲ့ဒီစုကိုမဝဝင်းနုနဲ့အတူဒီနေ့ရရှိသူတွေထဲမှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ပြီးတော့အခြေအနေကိုကိုယ်တိုင်သတင်းယူခဲ့တဲ့ CNN သတင်းဌာနက Clarissa Ward နိုင်ငံတကာပရဟိတအဖွဲ့ကြီးတစ်ခုဖြစ်တဲ့ Bill and Melinda Gates Foundation ပူရဲတီထောင်သူ Melinda French Gates နဲ့လူအခွင့်ရေးနဲ့ရွှေ့ပြောင်းသူတွေအရေးဆောင်ရွက်သူ Syria လက်ဗနိုနယ်ဘွားအမျိုးသမီးတအူးနဲ့အတူယူဂန်ဒါနိုင်ငံကတဘာဝပဝန်းကျင်အရေးလှုပ်ရှားသူဆယ်ကျော်သက်တအူးတို့ချင်းမြင့်ခံရပါတယ်ဒီစုနဲ့ပတ်သက်လို့စုရှင်တအူးဖြစ်တဲ့မဝဝင်းနုကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူရဲကတင်ပြထားပါတယ်ရှင်There's a path we must choose sometime. Gotta stand up and fight for it.
ဟုတ်ကဲ့ပါမမင်္ဂလာပါကျမကိုဖိတ်ကြားပေးရတဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အခုကလောလောလတ်လတ်ကိုပဲမဝဝေနုကဒီဒီတနေငယ်ပါရီမျိုးမှာပြီးသွားတဲ့စု DN1 Festival ပေါ့နော်အမျိုးသမီး9ယောက်ကိုချီးမြှင့်နေတဲ့မှာမဝဝေနုပါတယ်ဆိုတော့ဒီစုကိုချီးမြှင့်တဲ့ဒီနာမည်ကြီးဒီဇိုင်နာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တယောက်လည်းဖြစ်တဲ့တစ်ဖက်မှာလည်းလူခွင့်ရေးပရိုက်တာအမျိုးသမီးရေးစသဖြင့်ပေါ့နော်လုပ်ငန်းတွေမှာအားပေးကူညီနေတဲ့ဟို DN1ပွန်ဖက်စတီဗယ်ပေါ့နော်ဒီအမျိုးသမီးကတော့ဒီစုနဲ့ပတ်သက်ပြီးတော့သူပြောတာကတော့ဒါဒီစုကလူအဖွဲ့အစည်းတွေမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာစေဖို့အတွက်ကဏ္ဍအသီးသီးမှာခြေတန်းကနေပါဝင်နေကြတဲ့အမျိုးသမီးတရေကောင်းတွေလို့သူကသုံးပါတယ်ဆိုတော့အမျိုးသမီးတရေကောင်းတွေကိုဂုဏ်ပြုတဲ့စုလို့ပြောပါတယ်ဆိုတော့ဒီနေ့မှာဒီစုချီးမြှင့်ခံရတဲ့အတွက်လည်းအထူးပဲဂုဏ်ယူပါတယ် Congratulations ပ
ါ Thank you ပါမဟုတ်
ဟုတ်ကဲ့ပါဆိုတော့ဒါမဝွေမှုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာလူခွင့်ရေးအမျိုးသမီးခွင့်ရေးဒါလူငယ်စုအခွင့်အရေးတွေအတွက်ပေါ့နော်ရှေ့တန်းကနေပြီးတော့တက်တက်ကြွကြွပါနေတဲ့လူငယ်အမျိုးသမီးတယောက်ဆိုတော့ကိုယ်တိုင်လဲစေကျော်တဲ့အရွယ်မှာမိသားစုနဲ့အတူအချင်းချခံခဲ့ရပူတယ်လူမျိုးခိနှုတ်တွေခြုံခဲ့ရပေမဲ့လည်းကိုကဒါကိုမကြောက်မရွံ့နဲ့ပေါ့နော်လူငယ်စုတွေအတွက်လူခွင့်ရေးအတွက်ရေရုံဝင်ဆက်ပြီးတော့ဆောင်ရွက်နေတဲ့အတွက်လည်းဒီစုကိုချီးမြှင့်ခံရတယ်လို့ဒါရေးပြရအဖြစ်ကျွန်တော်တို့နားလည်ပါတယ်ဆိုတော့ဒါပေမဲ့ပို့ပြီးတော့ပေါ့နော်အကျယ်တဝင့်လေးအများလေးနားလည်အောင်ဆိုလို့ရှိရင်ဒီစုနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဒီစုကဘယ်လိုစုမျိုးလဲဒီစုရဲ့ထူခြားချက်ကဘာလို့ပြောလို့ရမလဲရှင
်ဟုတ်ကဲ့ပါမအကျေစုတင်ပါတယ်နော်အခုလိုမျိုးဖိတ်ကြားပြီးတော့လေးဆွေးနွေးပေးတဲ့အတွက်အာဒီစုကဆိုလို့ရှိရင်တော့ဒါဒီဒီဇိုင်နာအမျိုးသမီးကနေပြီးတော့ဦးစီးပြီးတော့ချင်းမြင့်တဲ့စုဖြစ်ပါတယ်ကျမတို့ဒီပြင်သစ်နိုင်ငံပါရီမြို့မှာကျင်းပတဲ့ Women's Forum မှာချင်းမြင့်တာဖြစ်ပါတယ်အဲဒီစုရဲ့ဒီရွေးချယ်ပုံတွေကတော့ဒီလိုမျိုး Women အမျိုးသမီးအဖွဲ့အစည်းတွေကနေပြီးတော့ရွေးချယ်ပေးရပေါ့နော်အထူးသဖြင့်ဒီ Vital Voice လို့ခေါ်တဲ့အမျိုးသမီးအဖွဲ့အစည်းကသူတို့နဲ့အဲဒီတွဲဖက်လှုပ်ဆောင်တဲ့အမျိုးသမီးတွေအမျိုးသမီးအဖွဲ့အစည်းတွေကြားထဲမှာမှထူးထူးချွန်ချွန်နဲ့အဲဒီလိုမျိုးပေါ့နော်သူတို့ဒီစုရဲ့ဒီ criteria တွေနဲ့ပြည့်မီတဲ့အမျိုးသမီးတွေကိုသူတို့ရွေးချယ်ပြီးတော့နှစ်စဉ်ရွေးချယ်တင်မြှောက်တာဖြစ်တယ်ပေါ့နော်ဒီစုရဲ့ထူခြားချက်ကတော့သူတို့ပြောကြချက်ရဲ့အရာပေါ့နော်ဒီကျမတို့ courage to fight ပေါ့နော်ဒီအခက်ခဲတွေအတားအဆီးတွေကိုကြော်လွားပြီးတော့တိုက်ပွဲဝင်ဖို့တက်သည့်ရှိတဲ့အမျိုးသမီးတွေနောက်ခါကျတော့ကျမတို့ power to survive ပေါ့နော်ဘယ်လောက်ပဲအခက်ခဲကြံတက်နေပါစေရှင်သန်ရပ်တည်ဖို့အတွက်စိတ်ခွန်အားခွန်အားရှိတဲ့အမျိုးသမီးတွေနောက်ခါကျတော့ကျမတို့leadership to inspire ပေါ့နော်အများကိုလေးစားအားကျအောင်ဝူဆောင်မှုပေးနိုင်တဲ့အမျိုးသမီးတွေကိုရွေးချယ်ပြီးတော့ပေးတဲ့စုဖြစ်ပါတယ်
အဲ့တော့ဒီစုကိုဒီနှစ်မှာတော့9ရောက်ပေးတယ်ပေါ့နော်အရင်ကလည်းဒီစုရခဲ့ခုတဲ့သူတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ကျတော့မဝဝင်းတို့ကပထမဆုံးဒီစုကိုရတဲ့အမျိုးသမီးလို့ထင်ပါတယ်ဆိုတော့ဒီအပေါ်မှာရောကိုဘယ်လိုခံစားရပါလဲ
ဟုတ်ကဲ့ပါမကျွန်မအနေနဲ့ပြောရမယ်ဆိုလို့ရှိရင်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဟိုကျွန်မတို့လိုလူနည်းစုအမျိုးသမီးတွေဆိုလို့ရှိရင်ဒီကိုယ်အတိုင်းပြည်မှာပဲဖြစ်လူမှုအတိုင်းဝိုင်းမှာပေါ့နော်အများရန်ကျွန်မတို့ဖဲချင်းခံရပါတယ်အတိမတ်ပြုတ်ခံရဖို့ဆိုတာခက်ခဲပါတယ်ဒါပေမဲ့အခုလိုမျိုးကဘာကနေပြီးတော့အတိမတ်ပြုတ်ခံရတဲ့အတွက်ကြောင့်မလို့အထူးသဖြင့်ဒီလိုအမျိုးသမီးအဖွဲ့အစည်းတွေကနေပြီးတော့ကျွန်မတို့လုပ်တဲ့အလုပ်တွေကိုဒီအမျိုးသမီးတွေကနေပြီးတော့ဟိုအတိမတ်ပြုတ်ရယ်ပေါ့နော်ဂုံပြုတ်ချင်းမြောက်တဲ့အတွက်ကြောင့်မလို့ကျွန်မအနေနဲ့အရန်ဝင်တာရပါတယ်အဲဒုတိယတစ်ချက်ကတော့ကျွန်မတို့မြန်မာပြည်မှာဖြစ်ပျက်နေတဲ့အခက်ခဲတွေအကျက်တဲတွေမြန်မာပြည်ကလူခွင့်ရေးချိုးဖောက်မှုတွေကျွန်မတို့ပြည်သူတွေခံစားနေရတဲ့ဝေဒနာတွေကိုကဘာကနေပြီးတော့ပုံမို့သိရှိလာပြီးတော့ပေါ့နော်ကျွန်မတို့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လားလာရေးအရှိလာမယ်ပို့ပြီးတော့ကူညီလာနိုင်တဲ့အခြေအနေတွေဖြစ်လာမယ်လို့ထင်ပါတယ်အထူးသဖြင့်ဒီလိုမျိုးဒီ celebrity stay designer တွေအမှုပညာရှင်လောကအတိုင်းဝိုင်းတွေကနေပြီးတော့ပို့မို့ပြီးတော့ကျွန်မတို့ကိုသိလာရဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်သူတွေအတွက်ကောင်းမွန်တယ်လို့ကျွန်မယုံကြည်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ပါဆိုတော့ကျမတို့သိတာတော့ဒီစုကိုအခုဆိုရင်ချင်းမြလာတာ12ချိန်ယောက်ဖြစ်သွားပြီပေါ့နော်ဒီနှစ်နဲ့ပါဆိုလို့ရှိရင်ပြီးတော့ဒီစုကိုရခဲ့တဲ့သူတွေထဲမှာဆိုလို့ရှိရင်လည်းဒါအထင်ကြီးအမျိုးသမီးအများကြီးပါတယ်ဥပမာအမေရိကန်ပြည်ထောင်စုကသမ္မတကတော်ဟောင်းဟယ်လရီကလင်တန်လိုလူမျိုးတွေနောက်ဒီကွယ်လွန်သွားတဲ့အိမ်မချပြီးခဲ့တဲ့နှစ်ပိုင်းလေးရပါပေါ့နော်ကွယ်လွန်သွားတဲ့ဒီတရားရုံးချုပ်တရားသူကြီးRuth Bader Ginsburg နောက်ပြီးတော့ဒီဂျာမနီဝန်ကြီးချုပ်အင်္ဂလာမှာခဲလဲရပူတယ်။နောက်ဆွဆွကပြောသလိုဒီ celebrities တို့ဒီအကျော်ဒီအမှုပညာဆိုင်ဝင်အကျော်မော်တွေထဲမှာဆိုလို့ရှိရင်လည်း Oprah Winfrey တို့လိုပေါ့နော်။ဒီရုပ်သံတင်ဆက်တဲ့သူတွေလည်းပါတယ်။ဆိုတော့ဒီလိုအထင်ကရသူတွေဟိုချီးမြှင့်ခံရတဲ့စုပေါ့နော်။အထင်ကရစုတစ်စုဒီစုကိုချီးမြှင့်ခံရတဲ့အတွက်ကိုယ့်ရဲ့အလုပ်နော်ကိုယ်တက်ကြွလှုပ်ရှားနေတဲ့လူမှုအတိုင်းဝိုင်းအတွက်ကောဘယ်လိုထောက်ပံ့တွေရစေမယ်လို့ထင်ပါလဲ။
ဟုတ်ကဲ့ပါမအဓိကတော့ဒီလိုစုချင်းမြင့်ခံရတယ်ဆိုလို့ရှင်ဒါနည်းနည်းအထင်ကြီးဖြစ်တဲ့စုဖြစ်တဲ့အတွက်ကြောင့်မလို့ဒီအတိုင်းဝိုင်းနေအရင်စုရှင်တွေကလည်းကျမတို့ကိုဟိုသတိထားမိလာမယ်ပေါ့နော်သူတို့အနေနဲ့ဆိုလို့ရှင်လည်းကျမတို့ကိုသတိထားပြီးပြီးတော့ကျမတို့လုပ်တဲ့အလုပ်တွေကိုသတိထားမိပြီးတော့ဒါကျမတို့ရဲ့ဟိုအလုပ်တွေကိုကုညီထောက်ပံ့တာမျိုးတွေဖြစ်လာနိုင်တယ်ပေါ့ကုညီထောက်ပံ့တယ်ဆိုတဲ့အခါမှာနှီးပေါင်းစုံနဲ့ဖြစ်နိုင်ပါတယ်ကျမတို့ moral စိတ်တည့်ရရာကျမတို့ပံ့ပိုးပေးတာမျိုးတို့တခြားသောနှီးတွေနဲ့ပံ့ပိုးပေးတာမျိုးတွေဖြစ်လာနိုင်တယ်ပေါ့နောက်ဒီစုဟာဆိုလို့ရှင်လည်းကျမတို့တက်ကြွလှုပ်ရှားသူတွေဒီအရက်ဖက်လူဖွဲ့စည်းတွေကိုပေးတဲ့အခါမှာဒါသူတို့ငွေကြေးပါပါဝင်တဲ့စုတစုဖြစ်တယ်ပေါ့နော်ဆိုကျမတို့အလုပ်တွေအတွက်ကိုဟိုငွေကြေးစုချင်းမြင်တာလည်းပါတယ်ပေါ့ဆိုတော့သူကပုံမှန်အားဖြင့်ဆိုလို့ရှိရင်အမေရိကန်ဒေါ်လာငွေ5000ပေးပါတယ်အဲဒီတစ်ခေါက်ရထူးထူးခြားခြားထူးခြားချက်ကတော့ကျမတို့စုချင်းမြင်ပွဲပြီးသွားတဲ့အခါမှာအာကျမတို့ရဲ့စုကိုဟိုနှစ်ဆတိုးလိုက်ပါတယ်ဒီစုပေးရဖွဲ့ကနေပြီးတော့ဆိုတော့စုစုပါအမေရိကန်ဒေါ်လာ3000ညမှာဖြစ်တယ်ပေါ့ဆိုတော့ဟိုကျမတို့အဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်ဒီစုငွေနဲ့အလုပ်လုပ်ရတဲ့ဟာဒီမှာပို့ပြီးတော့တွင်ကျဲလာမယ်ပို့ပြီးတော့ထိထိရရလုပ်လာနိုင်မယ်အဲ့အတွက်ကြောင့်မို့လို့လဲကျမအနေနဲ့ကဝင်းမြောက်ပါတယ်ရှင်ဟု
တ်ဒီစုကိုကြီးမြင့်တယ်ဒီအန်ဗွန်Festival back ပေါ့နော် DBF ပေါ့သူကပဲပြောကြပါဆို။သူကတော့ပြောတာကဒီလက်တလောကဘာကြဝမ်းမှာကျုံနေရတဲ့နော်ကိုဗစ်ကပ်ဘေးရဲ့နောက်ဒီရဲ့နောက်ဆက်တွဲပေါ့နော်။ဟိုအချိန်ကြီးကြီးကြားထဲမှာအမျိုးသမီးတွေရဲ့အတွက်ကဆုံးရှုံးနေတာမျိုးကြီးအများကြီးဖြစ်တယ်။အဲ့ဒါဒီလွန်ခဲ့တဲ့နှစ်ပေါင်း35နှစ်လောက်အထိကိုပြန်ဆုတ်သွားတယ်လို့သူကပြောတယ်။ဆိုတာတော့ဒီကပ်ဘေးကြောင့်မလို့အမျိုးသမီးတွေအလုံးလက်မဲ့တွေဖြစ်ကြရတယ်။တစ်ချိန်ထဲမှာလည်းဒီကပ်ဘေးနဲ့တွဲကပ်ပြီးတော့ဖြစ်လာတဲ့နော်ဒီစီးပွားရေးမပြေလည်မှုတွေခက်ခဲတွေကြာမှာအိမ်တွင်းအကြံဖတ်မှုတွေများလာတဲ့အခါမှာလည်းအမျိုးသမီးတွေအများစုခံစားရတယ်။ဆိုတော့ဒီလိုအခြေအနေကြီးကြာမှာအမျိုးသမီးတွေအတွက်ဆုံးရှုံးနေတာမျိုးတွေအများကြီးဖြစ်တယ်လို့ DVF ကတော့သူဒါစူပေးပွဲမှာတော့မှာပဲပြောသွားတာကျွန်တော်တို့တွေ့လိုက်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဘလို့အခြေအနေတွေမြင်ရတယ်လဲသူပြောသလိုပဲဒီကပ်ပေးကြတဲ့မှာအမျိုးသမီးတွေရဲ့ဘဝတွေပုံပြီးတော့ခက်ခဲလာတယ်လေဆိုလို့ရှိရင်ရောဘလို့အခြေအနေတွေရှိတယ်လဲဘလို့များမြင်မိ
ဟုတ်ပါတယ်သူပြောတာကဒါကဘာတလွားကိုချုံနှုံချုံငုံပြီးပြောတာပေါ့နော်ပြီးတော့ဒါ statistic တွေရတာတိတ်ကိုမှန်ကန်ပါတယ်ဒါပေမဲ့ကျမတို့မြန်မာပြည်မှာကပိုဆိုးတာကဒီ COVID-19 အပြင်ကိုစစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေရဲ့အခြေအနေဟာဆိုလို့ရှိရင်အမတန်မှဒါစိတ်မကောင်းစရာနဲ့ဆုတ်ယုတ်လာတာကိုတွေ့ရပါတယ်ဒါလူပြောရမယ့်ဆိုလို့ရှိရင်တော့ဒါ COVID ကြောင့်မို့လို့ကျမတို့ထိခိုက်ပြီးတော့အလုပ်ကိုင်းနေဆုံးရှုံးတာ ာဝင်ငွေတွေနဲ့ပါသွားတာเนาะတခြားသောစိတ်ပိုင်းဆိုင်ရာကျွန်တော်တို့အခက်ခဲတွေပို့ပြီးတော့ကြုံတွေ့လာရတာတွေအထူးသဖြင့်မိခင်တွေအနေနဲ့ပေါ့เนาะဇနီးမယားတွေအနေနဲ့ဆိုလို့ရှိရင်ဒါမိသားစုအရေးတွေအတွက်ကိုအခက်ခဲတွေကြုံလာရတာတွေအပြင်အခုအာဏာသိမ်းမှုဖြစ်ပွားပြီးရဲ့နောက်ပိုင်းမှာဒီအမျိုးသမီးတွေရဲ့ဘဝတွေကလည်းလုံခြုံမှုမရှိတော့ဘူးအလုပ်တွေဆိုလို့ရှိရင်လည်းဒါပို့ပြီးတော့တော့မှကျွန်တော်တို့ထိခိုက်လာတာမျိုးတွေဖြစ်တယ်အမတန်မှကိုကျွန်တော်တို့ဟိုစိတ်မကောင်းစရာနဲ့ဆုပ်ယုပ်လာတာကိုတွေ့ရတယ်ပေါ့နော်ဒုသဖြင့်ခုနအဒီအလုပ်ကင်အခက်ခဲတွေရှိလာတယ်နောက်ပြီးတော့ဘဝလုံခြုံမှုတွေမရှိတော့ဘူးဘဝလုံခြုံမှုတွေမရှိတော့ဘူးလို့ပြောတဲ့အခါမှာကျမတို့ဒီလိုမျိုးအချိန်မရွေးအဖမ်းခံရနိုင်တဲ့အချိန်မရွေးကျမတို့အသက်ခံရနိုင်တဲ့အချိန်မရွေးမတိမ်ကျင့်ခံရနိုင်တဲ့စသဖြင့်ဒီအရန်ဆိုးရွားတဲ့အမျိုးသမီးတွေအပေါ်မှာတော့မှဒီလိုပြစ်မှတ်ထားပြီးကျူးလွန်တဲ့ဒီရာဇဝတ်မှုတွေကိုကျမတို့ကျူးလွန်လာရတာမျိုးတွေတွေ့ရတယ်ပေါ့နော်ဥပမာဆိုလို့ရှိရင်လွန်ခဲ့တဲ့အပတ်ကဖြစ်ပွားခဲ့တဲ့ချင်းပြည်မှာဖြစ်ပွားခဲ့တဲ့ဒီဟိုမတိန်ကျင့်မှုတွေစစ်သားတွေကနေပြီးတော့စူပေါင်းပြီးမတိန်ကျင့်မှုတွေရှမ်းမှာဖြစ်ပွားခဲ့တဲ့စူပေါင်းမတိန်ကျင့်မှုတွေဓာမျိုးတွေဟာဆိုလို့ရှိရင်ကျွန်တော်တို့နှစ်တတူကဖြစ်နေတာဖြစ်ပါတယ်ကျွန်တော်တို့အမျိုးမြမပြည်ရဲ့အမျိုးသမီးတွေရဲ့အခြေအနေဟာအမတန်စိုးရိမ်စရာကောင်းနေပါတယ်အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီလိုဒီကပဒီမျက်နှာစာတွေမှာကျွန်တော်တို့အတန်ပြုတ်ပွေးနိုင်ဖို့ဒါအမတန်အရေးကြီးပါတယ်ပေါ့နော်
ဟုတ်ကဲ့ပါအခုလိုချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျေးဇူးပ
ါအမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုသဆုံးလွင်အမေရိကန်တခွင်လဲပါဒီတစ်ပတ်မှာတော့အမေရိကန်လူငယ်တွေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လိုအပ်နေတဲ့ကုန်တင် truck ကမောင်းဖို့ဘာကြောင့်ရွေးချယ်ကြတာလဲ2023ခုနှစ်ပထမ6လအတွင်းမှာရင်းမတော်တဆမှုကြောင့်စံချိန်တင်လှူသိမ်းဆုံးမှုတွေရှိနေတာကွန်ဂရက်စ်လွှတ်တော်နဲ့အိမ်ပြည်တော်မှာ Christmas သစ်ပင်အလားစင်တဲ့အကြောင်းစာရတွေကိုကောင်းအောင်ကတင်ပြပေးထားပါတယ်
အမေရိကန်ဒေယူပို့ဆောင်ရေးကဏ္ဍမှာအထူးသဖြင့်ကုန်တင် trucker မောင်းသူတွေလိုအပ်နေပါတယ်နိုင်ငံတော်ကုန်စည်စစ်ဆေးမှုမှာ trucker တွေရဲ့အခမ်းကဏ္ဍဟာအရေးပါပြီးကာယောဂါကာလအလွန်မှာဒီလုပ်ငန်းကိုလူငယ်တွေစိတ်ဝင်စားလာကြပါတယ်ဘာကြောင့် trucker မောင်းမှုရွေးချယ်လာကြလဲဆိုတဲ့အကြောင်း AP သတင်းကိုခြေခံပြီးတော့တင်ပြပေးရမယ်အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ container တွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောဘော်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ trucker မောင်းသမားတွေရှားပါးနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီကားနေပါတယ်ကယ်လီဖိုးနီးယား trucker mountain academy ကျောင်းကတီနာစင်ကအခုလိုပြောပါတယ
် we train
NB အမျိုးသားရင်မောင်းလိုက်စဉ်အတွက်သင်ကြားပေးပါတယ်။ရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပါ
။ဒီနှစ်မှာတင်နန်းသားဥယျာဉ်20ရာခိုင်နှုန်းပိုများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့သင်ကြားပေးနေရတယ်လို့လည်းဆိုပါရယ်။နိုဝင်ဘာလလေလောက်ကစပြီးနှစ်သက်9ချိန်အထိဟာအမေရိကန်အားလဲရာသီအဖြစ်အလုံးကလက်ခံထားတာပါ။ဒီကာလဟာလက်ဆောင်ပစ္စည်းအပြန်အလှန်ပေးကြဖို့နဲ့ပစ္စည်းစည်းနှုန်းတွေချပြီးတော့ရောင်းအားမြင့်ကြတာကြောင့်ဈေးဝယ်သူတွေအကြိုက်တွေ့တဲ့ရာသီပါ။ဒါပေမဲ့လည်းအခုခါမှာဈေးကွက်အတွင်းကုန်စည်ရှားပါနေပါတဲ့ USC Marshall Center နိုင်ငံတကာသက်ယူပို့ဆောင်ရေးစီမံမှုအဖွဲ့အကြီးအကဲ Nick Vieska
The driver piece.stands out the most
ရေမောင်းသမားအဓိကလိုအပ်နေတာပါဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရေမောင်း8000ခွဲလောက်လိုအပ်နေပါတယ
်ဆက်ယောဂကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြသလိုလုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခန့်ချက်ပိုရှိတဲ့တက်မွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ် trucker mount တင်နန်းတက်နေသူ Rosa Garcia က
So the pandemic situation did
ကယောဂကာလအခြေအနေတစ်ခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်။လုံခြုံရေးကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးအကျိုးပြုနိုင်ပါတယ်။ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ
်။တီယာနိုဘာရီကလည်းအခုလိုပြောပါတယ
်။ You got to help in the community out
ကိုလူမှုတိုင်းဝိုင်းအတွက်ကူညီနေတဲ့အချိန်ထဲမှာပဲဆက်စပ်လဲရတာဆိုတော့တစ်ဖက်စလုံးအတွက်အကျိုးရှိပါတယ်။
တည်ယူဖို့ဆောင်ရွက်ကဏ္ဍအတွက်ကားမုန်းမဲ့သူတွေပုံများလာပေမဲ့တနန်းကျောင်းမှာတင်ပြမဲ့တနန်းဆရာပိုလိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြန်ပါတယ်အမေရိကန်တဝန်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လည်ပတ်နိုင်မှုကတော့အချိန်ကာလတချို့ထွက်ကြနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာရေမတော်တဆဖြစ်မှုကြောင့်2021ခုနှစ်ပထမ6လအတွင်းသေဆုံးမှုနှုန်းဟာ2006ကတည်းကစရင်အများဆုံးစံချိန်တင်ခဲ့တယ်လို့အမေရိကန်သယ်ယူပို့ဆောင်ရေးဌာနရဲ့စာရင်းကိန်းဂဏန်းတွေအရသိရပါတယ်။အခုလိုသေဆုံးမှုနှုန်းများလာတာဟာကိုဗစ်ကရောဂါနဲ့ဘယ်လိုဆက်ဆက်နေသလဲဆိုတဲ့အကြောင်း Karina Buff-Dudson ပြပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။2021ခုနှစ်ပထမ6လအတွင်းရေမတော်တဆမှုကြောင့်ခက်မှန်းကြီးလူပေါင်း2000လောက်သေဆုံးခဲ့တယ်လို့အမေရိကန်သယ်ယူပို့ဆောင်ရေးဌာနကပြောပါတယ်။ဒီလိုရေမတော်တဆမှုတွေရောနေကြဆင်းအောင်အစိုးရအနေနဲ့ဆောင်ရွက်နေတဲ့အချိန်ထဲမှာအားလုံးပူးပေါင်းပါဝင်ကြဖို့လဲတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီး Pete Buttigieg က
Roads where community members are installing
အခုလိုမျိုးရေမတော်တဆမှုကြောင့်ပေဆုံးနေရတာတွေကိုလက်သင့်မခံနိုင်ပါဘူး။ဒါပေမဲ့လည်းဒီအခြေအနေကိုတဦးတယောက်တည်းကတားဆီးနိုင်မှာမဟုတ်ပါဘူး။ဆိုရတာဝန်ရှိသူတွေအစဉ်အဆက်ကဏ္ဍပေါင်းစုံကလုပ်ငန်းရှင်တွေအသိပညာပေးသူတွေအင်ဂျင်နီယာတွေနိုင်ငံတော်မှာရှိတဲ့လူမှုအတိုင်းဝိုင်းတွေအားလုံးပူးပေါင်းပြီးရေမတော်တဆမှုကြောင့်မိသားစုဝင်တဦးဦးကိုအပီးတိုင်နှုတ်ဆက်စရာမလိုတဲ့နေ့အထိရောက်ဆောင်ရွက်သွားရပါလိမ့်မယ်။
ရေမတော်တဆမှုကြောင့်သေဆုံးရတဲ့အဓိကအကြောင်းရင်းကတော့မစင်မချင်းအရှိန်မြင့်မောင်းကြတာအကြောင်းဖြစ်တယ်လို့ပြောပါရယ်အဝေးပြေးအမြန်လန်း NDA ကင်းရှိရေးဌာနပြောခွင့်ရအဒမ်စနိုက်ဒါက
ဒ
ီနေ့တော်များကအလွန်ကျွံအမြန်မောင်းကြတဲ့အမှုတွေကိုမှတ်တမ်းပို့တာပါတယ်သမတ်မိုင်နှုန်းထက်10မိုင်မိုင်20ပိုမောင်းတာမျိုးကိုဆိုလိုတာမဟုတ်ပါဘူးစနယူမိုင်120 130အထိမောင်းကြတာဆိုတော့ဒီလိုမောင်းနေတာတွေကိုစောက်ကြည့်ထိန်းချုပ်ဖို့ကတကယ်ကိုလိုအပ်နေပါတယ်။နောက်ပြဿနာတစ်မျိုးကအရက်တော့မူရေးစေဝါတုံးပြီးမောင်းတာပါ။ဒီလိုမောင်းတာကြောင့်နှစ်တိုင်းလူတစ်သောင်းကျော်လောက်တည်ဆုံးပါတယ
်။ကာယောဂါကာလအတွင်းလမ်းပေါ်မှာရင်တွေရှင်းနေတာကြောင့်တချို့ရင်မောင်းသူတွေဟာလမ်းစီကန်ရေစီကန်လိုက်နာမှုအားနည်းလာပါတယ်။ဒီထဲမှာအဓိကအကြောင်းကတော့ကားမောင်းရင်မိုဘိုင်းဖုန်းအသုံးပြုတာပါ။ New Haven Tech တို့ဤပညာအသုံးပြုမှုဆိုင်ရာကျွမ်းကျင်သူCommingus က
We were really relying on technology and so communication was
ဒီပညာရေးအပေါ်မိခုမှုပူလာတာကြောင့်မိသားစုဝင်တွေအသိမိတ်ဆွေတွေနဲ့ပြန်လည်ဆက်တွေ့ဖို့ဖုန်း text စာတွေကိုသုံးများလာပါတယ်ဖုန်းကိုကားနဲ့လည်းချိတ်ဆက်သုံးလို့ရတာဆိုတော့တစ်ဖက်ကဆက်တွေ့လာတာနဲ့ချက်ချင်းဆိုလို့လုံးဝဖြစ်မယ်ဆိုပြီးကားပေါင်းရင်ပြန်တုံ့ပြန်တက်ကြပါတယ
်ရင်းမတော်တဆမှုများလာတဲ့အကြောင်းရင်းနဲ့မှာကတ်ယောဂါကာလဖြစ်တာကြောင့်အပြင်အမေရိကန်တနိုင်ငံလုံးမှာရဲစံကြီးရေးလှရှမှုအရှိန်အဟုန်မြင့်မားလာတာကြောင့်တချို့ရဲဝန်ထမ်းတွေလည်းအလုပ်ကထွက်ကုန်တာပါလမ်းပေါ်မှာရဲတွေစောင့်ချက်ကြည့်ရှုနေရုံနဲ့ရင်းမတော်တဆမှုနှုန်းကျဆင်းသွားနိုင်တယ်လို့ပြောပါတယ်စနိုက်ဒါက
Officers on the road can really reinforce that
လမ်းပေါ်မှာရှိနေတဲ့တာဝန်ကျရဲဝန်ထမ်းတွေကအန်ရယ်ပြီးမဲ့ရင်မောင်းတွေကိုဖမ်းဆီးနိုင်ပါတယ်အရက်မူပြီးတော့ကားမောင်းသူတွေကိုချက်ချင်းဖမ်းလိုက်မယ်ဆိုရင်တော့ရင်တိုက်မှုတွေကိုပါကာကွယ်ပြီးသားဖြစ်သွားပါလိမ့်မယ်
မြောက်ဒါကိုတာနဲ့အနောက်ဗာဂျီးနီးယားလိုပြည်နယ်တွေမှာတော့2021ခုနှစ်ဒီဇင်ဘာမှာရဲဝန်ထမ်းတွေတိုးချဲ့ချထားမယ့်အကြောင်းသတိပေးထားပါတယ်။ဒါ့အပြင်ရင်စီကန်လန်စီကန်လိုက်နာဖို့သတိပေးထားတဲ့စာတမ်းတွေလည်းချိတ်ဆက်သွားမှာဖြစ်ကြောင်းပြောပါရခင်ဗျာ။အမေရိကန်အားလိုက်ရဲ့ရာသီရောက်ပြီဆိုတာနဲ့ခရစ်မတ်သစ်ပင်တွေကိုအထင်ကြီးရနေရာတွေမိသားစုအိမ်တွေမှာစိုက်ထူကြပါတယ်။အမေရိကန်ကွန်ဂရက်စ်လွှတ်တော်အတွက်ခရစ်မတ်သစ်ပင်ကိုဒီနှစ်မှာကယ်လီဖိုးနီးယားပြည်နယ်မြစ်ချောက်ဆင်းအမျိုးသားဥယျာဉ်ကနေပေးပို့ခဲ့ပါတယ်။နိုင်ငံတော်ဝန်မိုင်ပေါင်း4500အကွာဝေးကနေပေးပို့လာတဲ့ဒီခရစ်မတ်သစ်ပင်ကိုမကြသေးခင်ရက်ပိုင်းကပဲကွန်ဂရက်စ်လွှတ်တော်မြက်ခင်းပင်မှာစိုက်ထူခဲ့ပြီးအမြင့်84ပေရှိပါတယ်။ကွန်ဂရက်စ်လွှတ်တော်မြက်ခင်းပင်မှာ The People's Tree လို့သိကြတဲ့ခရစ်မတ်သစ်ပင်စိုက်ထူတဲ့အစဉ်လာကို1964ခုနှစ်ကနေစတင်ခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတအင်ဂျီရောမှာထားမဲ့ခရစ်မတ်သစ်ပင်ကိုတနင်္လာနေ့ကသမ္မတဂရော့ဂျလ်ဘိုင်ဒန်ကအကျိုးဆုံးလက်ခံခဲ့ပါတယ်။ဒီအခမ်းအနားမှာ DC ပြည်တွင်းကာကွယ်ရေးအရန်တက်ကကိုဗစ်ကာယောဂါကာလအတွင်းယောဂါကူးစက်မှုတားဆီးတိုက်ဖျက်ရေးမှာအားဖြည့်ကူညီခဲ့တဲ့ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုရတဲ့အနေနဲ့ပါဝင်တည်ပို့ခဲ့ပါတယ်။ဂျလ်ဘိုင်ဒန်ဟာသမ္မတဂရော့တယောက်ရဲ့တောင်းအနေနဲ့နိုင်ငံတော်ဝန်ကအမေရိကန်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေဘဝကိုစာနာအားပေးတဲ့အစီအစဉ်တစ်ရက်ကိုဆောင်ရွက်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ကွယ်လွန်သွားပြီးဖြစ်တဲ့သားဘူဟာဒယ်လာဝဲပြည်နယ်ပြည်တွင်းကာကွယ်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့ပူးပါတယ်။အင်ဂျီရောမှာအလှဆင်ထားတဲ့ခရစ်စမတ်သစ်ပင်ကိုတော့နောင်သတင်းဘက်တင်းလာနေမှာပြသဖို့စီစဉ်ထားပါတယ်ခင်ဗျာ
ခုကြားခဲ့ရတာကတော့ဒုသဆောင်လေအမေရိကန်တခွင်မှာအခုတော့သိပ္ပံနဲ့နေပညာအလဲပါဒေါခင်မြို့သက်ကတင်ဆက်ထားပါတယ်ရှင်
ကဘာပေါ်မှာလူသားတွေရှင်သန်ရက်တည်ရဲ့အတွက်အသုံးပြုရကနေထွက်ပေါ်လာတဲ့ဖန်လုံရင်ဓာတ်ငွေပမာဏဖြစ်တဲ့ကာဗွန်ဖုတ်ဒရင်ကိုခေါ်တဲ့ကာဗွန်ခြေရာအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါတော့
ကာဗွန်ခြေရာကဘယ်ဟာဆင်းသက်လာလဲဆိုလို့ရှိရင်ဒေဟစနစ်ရဲ့ခြေရာ ecological footprint ကနေစတာဒေဟစနစ်ခြေရာကျွန်တော်တို့ကဘာပေါ်မှာလူတွေတဝါတွေအကုန်လုံးနေဖို့အတွက်လိုအပ်တဲ့စွမ်းအင်ကိုဘလောက်အထိလိုအပ်တယ်လဲဆိုတဲ့ဟာအကုန်ပါတာပေါ့နော်အလုံးလုံးတာအစစိုက်ပျိုးရေးမွေးမြူရေးထုတ်ကုန်ကြောင်းတက်တာပညာပညာရေးအစအကုန်လုံးကိုတွက်လိုက်ပြီးတဲ့အခါကျလို့ရှိရင်ကဘာကြီးကနေပြီးတော့တဘာဝအလျောက်ထုတ်ပေးတဲ့ဟာရဲ့ပမာဏဘလောက်အထိကိုတုံးတယ်လဲဆိုတဲ့ဟာကိုတွက်တဲ့ဟာကို ecological footprint လို့ခေါ်တယ်ကုလသမဂ္ဂကနေပြီးတော့တစ်နှစ်တစ်နှစ်ဘယ်နိုင်ငံကနေပြီးတော့ဘလောက်အထိစွမ်းအင်သုံးတယ်လူဦးရေဘလောက်များလာတယ်ကာဗွန်ဒိုင်အောက်ဆိုဒ်ထုတ်တယ်အဲ့ဒါတွေဒီ data တွေအကုန်လုံးကိုဒီဒေယာစနစ်ရဲ့ခြေရာကိုတွက်ကြတယ်အခုဆိုလို့ကမ္ဘာရေမြေတောတောင်ကြီးကနေပြီးတော့မှကမ္ဘာမှာရှိတဲ့လူဦးရေနေဖို့ထိုင်ဖို့အတွက်ကိုလိုအပ်တဲ့စနစ်ထဲလူတွေသုံးတဲ့ဟာနှစ်ဆလောက်များနေတယ်တက်ကတက်တော်တွေပြုံးတည်တယ်လူတွေနေဖို့အတွက်ကျွန်တော်တို့အိမ်ဆောက်ဖို့အိမ်ရှင်းတယ်တက်တော်တွေဖယ်ပြီးတော့စိုက်ပျိုးရေးလုပ်ဖို့အတွက်မြေနေရာတွေရှာပြည့်ရတယ်ဒီရေနံမထုတ်လို့မဖြစ်ဘူးသွားရေးလာရေးစားတောက်ရေးအတွက်လိုအပ်တဲ့ဟာတွေအကုန်လုံးပေါ့နော် ecological footprint လို့ခေါ်တယ်အဲ့ဒါကိုတွေ့ရတယ်ဟိုဘာနဲ့တူလဲဆိုတော့အိမ်တအိမ်မှာရတဲ့ဝင်ငွေနဲ့တုံးတာနဲ့နှစ်ဆလောက်တုံးတာများနေတယ်အဲ့တော့ကြာရှည်ဆိုလို့ရှိရင်မခံနိုင်ဘူးအိမ်မှာရှိတဲ့မိသားစုကမွဲပြာကြလိမ့်မယ်။ကဘာကြီးလည်းဒီအတိုင်းပဲ။တစ်ချိန်ကြလို့ရှိရင်ဘလုံးမကိုထိန်လို့မရလောက်အောင်ဖြစ်တော့မယ်။အဲ့ဒါကိုထိန်ဖို့အတွက်အဓိကလူကပဒါနာပဲ။အဲ့တော့ကျွန်တော်တို့နေတာထိုင်တာစားတာတောက်တာရဲ့စနစ်ကိုပြောင်းပြန်မယ်။ဥမာအားဖြင့်အဝတ်ချောက်တဲ့ဆက်နဲ့အဝတ်ကိုချောက်အောင်လုပ်မယ်အစား။နေလှမ်းမလား။ကိုပိုင်ကားစီးမယ်အစား။အကုန်လုံးဘတ်ကားနဲ့အတူတူစီးကြမလား။အဲ့ဒါတွေကိုပြောင်းဖို့အတွက်တိတ်အရေးကြီးပါတယ်။
ကာဗွန်ခြေရာအပါအဝင်ခြေရာကောက်တဲ့လှုပ်ရှားမှုတွေကိုအစပြုခဲ့တဲ့ဂေဟာစနစ်ခြေရာကို1990လောက်မှာ British Columbia တက္ကသိုလ်က Mathis Wagenknecht နဲ့ William Rees တို့ကစတင်မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။ကာဗွန်ခြေရာကကမ္ဘာကြီးပူနွေးမှုဖြစ်လာစေတဲ့ဖန်လွင်ဓာတ်ငွေထုတ်လွှတ်မှုကိုတိုင်းတာတာဖြစ်ပြီးဂေဟာစနစ်ခြေရာကတော့ဇီဝထုတ်ကုန်သုံးဆွဲမှုကိုအဓိကတိုင်းတာတာဖြစ်ပါတယ်
။ Carbon Footprint ကတနည်းကိုကာဗွန်ဒိုင်အောက်ဆိုက်လူတယောက်ကနေပြီးတော့ဘလောက်ထုတ်တယ်လဲဆိုတဲ့ဟာလူကနေပြီးတော့ထုတ်တာမဟုတ်ဘူးလူကသုံးဖို့အတွက်လိုအပ်တဲ့စွမ်းအင်လိုအပ်တဲ့လျှက်စစ်ပမာဏသွားရေးလာရေးစားရေးတောက်ရေးအကုန်လုံးထွက်လိုက်တဲ့အခါကျတော့သူနဲ့ပတ်သက်ပြီးတော့ဒေးထွက်ဖြစ်စည်းဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဘလောက်ထုတ်လာလဲဆိုတဲ့ဟာကိုတွက်တာကမ္ဘာရာသီဥတုပြောင်းလဲတာကိုထိန်းသိမ်းဖို့အတွက်ကိုတို့အဲ့ဒီကာဗွန်ဖုတ်ပရင့်ကိုတွက်ပြတဲ့အခါကျတော့လောလောဆယ်ဘလောက်ဖြစ်နေလဲဆိုတာလူတဦးကိုကာဗွန်ဒိုင်အောက်ဆိုက်တစ်နှစ်ကိုတန်လေးတန်ထုတ်ပြတယ်လေတဲ့ဟုတ်ပေါ့နော်အဲ့တော့ခုန ecological footprint ကိုသွားထိတော့မယ်ဒီလူတွေနဲ့လူပတ်ဝန်းကျင်ရဲ့ကေယားစနစ်ကဒုက္ခရောက်တော့မယ်ကဘာကြီးအယမ်းပူတော့မယ်ရေတွေကြီးတော့မယ်ရေတွေရှန်တော့မယ်အဲ့ဒါမဖြစ်အောင်ဆိုလို့ရှိရင်လေးတန်နေပြီးတော့2030နဲ့50ကြာမှာနှစ်တန်အထိလျှော့ချအောင်လုပ်ဖို့ကြိုးစားပါတယ
်ကာဗွန်ချေအများပြားထုတ်လုပ်တဲ့နိုင်ငံတွေမှာတူးချင်းထုတ်လို့သုံးဆွဲမှုယုံနေအောင်ပညာပေးမှုတွေလုပ်နေကြသလိုကမ္ဘာကောင်းဆောင်တွေသိပ္ပံပညာရှင်တွေတွေ့ဆုံဆွေးနွေးပြီးစီမင်းစည်းကမ်းတွေပါချမှတ်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်
။ဥပမာအားဖြင့်အမေရိကန်နိုင်ငံမှာရှိတဲ့လူတွေအနေနဲ့ကတခြားနိုင်ငံနဲ့ပို့ပြီးတော့ကိုပိုင်ကားစီးတယ်အဝတ်အစားတွေအမျိုးစုံဝယ်တယ်ဒီမှာရေခဲတစ်တာနဲ့စားတယ်လမ်းမလျှောက်ခြင်းဘူးဘတ်ကားမသုံးခြင်းဘူးအင်ဂျီကိုတစ်တွေဝယ်ပြီးလဲအဲ့ဒါတွေတွက်ကြည့်လိုက်တဲ့အခါကျအမေရိကန်နိုင်ငံက15-16တန်လောက်ထုတ်တယ်လေလွင့်ပစ္စည်းအနေနဲ့ကာဗွန်ဒိုင်အောက်ဆိုက် annual production အဲ့တော့အဲ့လောက်ဆိုလို့ရှိရင်တော့မဖြစ်တော့ဘူးဆိုပြီးကမ္ဘာရာသီဥတုပြောင်းလဲမှုကိုထိန်းသိမ်းဖို့အတွက်အဲ့ global warming နဲ့ပတ်သက်တဲ့ဟာရဲ့အစည်းအဝေးမှာသူတို့ဒီမူတွေချမှတ်တာဖြစ်ပါတယ်။ဥပမာ catalytic converter လေကားကနေထွက်တဲ့ဘေးထွက်ပစ္စည်းရနေပြီးတော့အစိတ်အတံငွေတွေကာဗွန်ဒိုင်အောက်ဆိုက်တွေယော့သွားအောင် nitrogen နဲ့ပတ်သက်တဲ့ oxide ပဲပေါ့နော်။ nitrous oxide nitric oxide အဲ့ဒါတွေရော့သွားအောင်လုပ်ဖို့အတွက်ကိုကားထဲမှာအဲ့ဒါကိုထည့်ကိုထည့်ရတယ်လေအဲ့ဒါဆိုကြဒါဥပဒေဖြစ်သွားပြီဥပမာပါဆို catalytic converter မထည့်မချင်းဒီကားကိုရောင်းဝယ်မရှိဘူးအဲ့ဒါတက္ကပါလုံးလို့လို့ပဲအဲ့ဒါ carbon footprint ကို reduce လုပ်ဖို့အတွက်ကိုဥပဒေထုတ်ထားတာဒါတစ်ခုနော်ကြောင်မီးသွေးရနေထွက်တဲ့ carbon dioxide နဲ့ methane ဓာတ်ငွေ့เนาะ natural gas လေလူအတွက်အရန်အသုံးဝင်တယ်ဒါပေမဲ့လူအတွက်အရန်ဘေးအန္တရာယ်ရှိတယ် methane ဓာတ်ငွေ့သဘာဝဓာတ်ငွေ့ပေါ့เนาะကျွန်တော်တို့အိမ်မှာသုံးတဲ့ဓာတ်ငွေ့နဲ့လုပ်တဲ့မိဖို့ဆိုလို့ရှိရင်အဲ့ဒီဓာတ်ငွေ့ကလေထဲကိုမလောင်ဘဲနဲ့ရောက်သွားလို့ရှိရင်ကဘာပေါ်မှာရှိတဲ့ခုန energy balance ပေါ့เนาะဒီနေအောင်ကြီးကနေရတဲ့အပူကိုအစုံနိုင်ဆုံးကကာဗွန်ဒိုင်အောက်ဆိုက်တဲ့25ဆများတယ်ဒါပေမဲ့မီသိန်းဓာတ်ငွေ့ထုတ်တာတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်တာအရှမ်းများနေလို့ကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့အဓိကထားတယ်အခုကြောင်မီးသွေးအတုံးအများဆုံးနိုင်ငံဖြစ်တဲ့တရုတ်ရုရှားနိုင်ငံအိန္ဒိယအဲ့ဒါဆိုလို့ရှိရင်ကြောင်မီးသွေးထုတ်တဲ့နှုန်းကိုရှော့ကိုရှော့ရမယ်ဘေးထွက်ပစ္စည်းဖြစ်တဲ့မီသိန်းဓာတ်ငွေ့သဘာဝဓာတ်ငွေ့ကိုရှော့ပြီးသုံးနိုင်လောက်လုပ်ရမယ်ဆိုတော့ဥတီချက်တွေနဲ့ဥပဒေတွေထုတ်နေပါတယ
်အခုလိုတားဆီးနိုင်မှုစ조사နေပြီမယ်မသုံးမဖြစ်သုံးနေရတဲ့အနေအထားတွေရှိနေတာကြောင့်နိုင်ငံခေါင်းဆောင်တွေရဲ့ဆုံးဖြတ်လုပ်ကင်မှုတွေကတိတ်ကိုအရေးပါနေတာပ
ါအင်ဒိုနီးရှားနိုင်ငံမှာလည်းသူတို့နိုင်ငံတိုးတက်ဖို့အတွက်ကိုကာဗွန်ဒိုင်အောက်ဆိုက်ထုတ်ကိုထုတ်ရတော့မယ်ဘေးထွက်ပစ္စည်းနဲ့ဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာလူဦးရေအဆမတန်များလာတဲ့အတွက်လူဦးရေအတွက်လိုအပ်တဲ့လမ်းပတ်ဆက်သွယ်ရေးပျက်စစ်အရန်လိုတယ်လိုတဲ့အတွက်ကြောင်မီးသွေးရနေပဲဖြစ်ဖြစ်ရေနံပဲဖြစ်ဖြစ်တအားတုံးရတယ်အဲ့တော့တိုင်းပြည်ဖွံ့ဖြိုးဖို့အတွက်လူတွေတာယာဝေါ်ပြောဖို့အတွက်ကကောင်းအောင်လုပ်တော်ညာလေရေရှည်ချလို့ရှင်အဲ့ဒီတိုင်းပြည်အနေနဲ့သူ့ရဲ့ ecological footprint ကတရိပ်ရိပ်တက်လာမယ်လေကိုမနိုင်ဝန်ထမ်းတယ်လို့ဖြစ်တော်မယ်ဥရောပမှာလည်းဖြစ်မယ်အာကျွန်တော်တို့တိုင်းပြည်မှာလည်းဖြစ်မယ်ပေါ့နော်အဲ့ဆိုတဲ့အခါကျတော့နိုင်ငံအလိုက်နိုင်ငံအလိုက်ပေါ့နော်ဒီနိုင်ငံကြီးကဲတွေခေါင်းဆောင်တွေနဲ့ဒီရှေ့ဘာဖြစ်မလဲဆိုတာကိုကြည့်ပြီးတော့မှမတုံးလို့လည်းမဖြစ်ဘူးဒါပေမဲ့တုံးတဲ့အခါကျတော့လေနောက်လာနောက်သားတွေအတွက်နေရေးထိုင်ရေး balance လုပ်ပေးရမှာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့အကျန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်ကပြောပြပေးပါဦး
မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေနဲ့ရက်စက်တဲ့တပ်ဖြတ်မှုတွေထပ်ဖြစ်ပေါ်လာနိုင်ခြင်းအပေါ်စိုးရိမ်ရတယ်လို့ American Power နိုင်ငံ9နိုင်ငံကပြောလိုက်ကြပါတယ်။ Australia, Canada, New Zealand, Norway, တောင်ကိုရီးယား, Britain နဲ့ American တို့ရဲ့ဒီကနေ့ပူးတွဲထုတ်ပြန်ချက်ထဲမှာအဲ့ဒီလိုဖော်ပြထားတာပါ။စစ်ကောင်စီထိန်းချုပ်မှုအောက်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နိုင်ငံတော်အကြမ်းဖက်လုပ်ရက်တွေကိုချက်ချင်းဆုံးသတ်ဖို့ဒီ9နိုင်ငံကတိုက်တွန်းထားတယ်လို့ပြည်ပနိုင်ငံတွေအနေနဲ့မြန်မာစစ်ဘက်အတွက်ဆစ်စင်ရေးဆိုင်ရာအထောက်ပံ့တွေအားလုံးကိုလည်းဆိုင်းငံ့ထမ်းသစ်တယ်လို့ပြောလိုက်ကြပါတယ်။ချင်းပြည်နယ်ရဲ့တခြားဒေသတချို့မှာလက်နက်ကင်ပဋိပက္ခတွေဖမ်းဆီးထားတာတွေစစ်ကြောရေးတွေမှာတိုက်ဆုံတာတွေပို့ပြီးစိုးဝါလာတဲ့အချိန်မှာပဲအာရှပစိဖိတ်ဥရောပနဲ့အမေရိကဒေသနိုင်ငံ9နိုင်ငံရဲ့အခုလိုတိုက်တွန်းတောင်းဆိုချက်ထွက်လာတာဖြစ်ပါတယ်။တိုင်းသားတွေလက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပေမဲ့အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးရေးကိုတော့ပယ်ချခဲ့ပါတယ်။နိုင်ငံတော်အတိုင်းအမြင်ကဒေါက်တာဆန်းစုကြည်အပေါ်ဆွဲထားတဲ့အခွင့်လိုက်စားမှုနေမှုတွေကလရောင်တော်စိုက်ပျိုးရေးသမွေးပညာသင်ကျောင်းစီမံကိန်းမြေနေရာနှစ်ခုရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုအတွက်ပဲဒီကနေ့ကြားနာခဲ့တယ်လို့နေပြည်တော်သတင်းတွေကတရှိရပါတယ်။အိန္ဒိယနယ်စပ်နီဟာခမြို့မှာ 6.1 ပြင်းအားရှိတဲ့ငလျင်တရတောက်ကြနေကလှုပ်ခတ်သွားခဲ့တယ်လို့အမေရိကန်ဘူမိလိပ်လာရေးဌာနကဆိုပါတယ
်။တရင်အချင်းချက်ကိုဦးတင်မောင်သားကညင်ညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကတော့အမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Stanmock နဲ့ BJ Elliot နဲ့ဟိုလီကေပါတို့ဖြစ်ပါတယ် VO American အတန်ရဲ့ဒီကနေ့ညဖက်9:00နာရီ 10:00 အစီအစဉ်တွေကို line to meter 1920 kHz 5953ည line to meter 25 kHz 11803ည line to meter 32 kHz 6335တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင် VO ကိုနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်ကျမအနံလာပါ
This program has come to you from the Voice of America, Washington.